Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဇွန်လ12ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24/50/51လိုင်းလမ်းမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
အမေရိကန်သမ္မတဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာတနတ်မှုနဲ့ဆွေးချက်3ခုလုံးမှာဖြစ်ရှိတယ်လို့ဂျူရီဖွဲ့ကဆုံးဖြတ်လိုက်ကြပါတယ်။တစ်စကံ4ဦးလူမျိုးရေးစီးနှစ်တိုက်ခိုက်မှုမှာအစ္စရေးစစ်တပ်ရောဟာဘတ်စတပ်ပါစိတ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်တယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်။အခုပတ်တွင်အီတလီမှာကျင်းပမဲ့ G7 ညီလာခံမှာတရုတ်စီးပွားရေးချင်းချောင်းမှုကိုကင်တွယ်ဖို့အမေရိကန်သမ္မတကတိုက်တွန်းဖို့ရှိနေပါတယ်။
အမေရိကန်နိုင်ငံတော်ကအစ္စရေးဟမတ်စစ်ပွဲဆန္ဒပြပွဲတွေမှာသတင်းထောက်ပြသတင်းရယူရတဲ့အခြေအနေမက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုဝင်လာသူကြဆင်းလာတယ်ဆိုတဲ့အကြောင်းအမေရိကန်ရောက်ရွှေ့ပြောင်းနေရဲ့မဲပေးပိုင်ခွင့်ယူကရိန်းစစ်ပွဲတွေအတွက်ရုရှားဘက်ကိုခေါ်ယူခံကြရတဲ့ကလေးငယ်တွေလွမြောက်ရေးကြိုးပမ်းချက်ထိုင်းနိုင်ငံကထန်လွန်လှိုင်ကူတဲ့ရောက်ခဲ့တဲ့ BOE ရဲ့မှတ်တမ်းစတဲ့သတင်းဆောင်မတို့ကိုဒီမနက်ခင်းမှနားဆင်ကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းညံမှာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောက်တိကောင်းစရာနဲ့ကမ္ဘာတလွာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါဦးရှင
်။အမေရိကန်သမ္မတဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာပြည်မှုကြီးသုံးမှုနဲ့အပြစ်ရှိတယ်လို့ဖက်ဒရယ်တရားရုံးဂျူရီအဖွဲ့ကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။သမ္မတဘိုင်ဒန်ကတော့တရားစီရင်ရေးဖြစ်စဉ်ကိုလေးစားမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်တပ်ရတော်ဝင်ထမ်းဆောင်စဉ်တွင်တပ်ရရဲ့သားသမီးတယောက်ကိုရာဇဝတ်ကြောင်းရာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာအမေရိကန်သမိုင်းမှာဒါဟာပထမဦးဆုံးလေးဖြစ်ပါတယ်တပ်ရဘိုင်ဒန်ရဲ့ပြည်နယ်ဒလဝဲယားဖက်ဒရယ်တရားရုံးကအခုလိုဆုံးဖြတ်ခဲ့တာပါဒီမှုကထွက်ပေါ်လာတဲ့ရလဒ်ကိုလက်ခံပါတယ်ဟန်တာဘိုင်ဒန်ကအယူခံဝင်မှုစဉ်းစားနေတဲ့အတိုင်းတရားစီရင်ရေးဖြစ်စဉ်ကိုဆက်လက်လေးစားနေပါမယ်လို့တပ်ရဘိုင်ဒန်ကပြောပါတယ်မစ္စတာဟန်တာဘိုင်ဒန်ကတင်းနဲ့ယူဝယ်ယူတဲ့အခါမှာဖြစ်ရတဲ့ပုံစံမှာသူဟာမွေးစေဝါသုံးဆွဲသူတယောက်ဖြစ်မဟုတ်တဲ့အကြောင်းဖြစ်ခဲ့ပေမဲ့အဲ့ဒီအချိန်မှာသူဟာကိုကိန်းသုံးဆွဲနေတာကြောင့်အစွားရှေ့တွေကလိန်လည်မှုနှမှုဆွဲဆိုခဲ့တာပါဒါအပြင်တင်တ်ကို17ရက်ကြာတရားမဝင်ကောက်ချောင်ခဲ့တဲ့အမှုနဲ့လည်းသူ့ကိုဆွဲဆိုခဲ့ပါတယ်မစ္စတာဟန်တာဘိုင်ဒန်ဟာအခွန်ငွေဒေါ်လာ1.4သန်းပေးဖို့ပြက်ကွက်မှုနဲ့လည်းစက်တင်ဘာလရောက်တဲ့အခါမှာကယ်လီဖိုးနီးယားပြည်နယ်မှာနောက်တစ်ပုထပ်မံရင်ဆိုင်ရအောင်ပါပါဂါဇာနဲ့ဝင်းကျင်ဒေသမှာလူသားချင်းစာနာထောက်ထားမှုအခြေအနေအတော်ကြီးဆိုးနေတာကိုတုံ့ပြန်တော့အပြင်ပါလက်စတိုင်းအရသားတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီထပ်တိုးပေးမယ်လို့အမေရိကန်ကပြောလိုက်ပါတယ်။2021ခုနှစ်ကလေးကအမေရိကန်ကပေးခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုစီးပွားရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီအတွက်ဒေါ်လာ 1.8 ဘီလီယံအပေါ်မှာနောက်ထပ်အကူအညီအသစ်ဒေါ်လာ404သန်းထပ်ပေးမယ်ကြောင်းအမေရိကန်နိုင်ငံသားရေးဝင်းကျင်ကအင်္ဂါနေ့ကကြေညာလိုက်တာပါ။ဂျော်ဒန်နိုင်ငံမှာကျင်းပနေတဲ့လူသားချင်းစာနာထောက်ထားမှုညီလာခံမှာမစ္စတာဘလင်ကင်ကအခုလိုကြေညာခဲ့တာပါ။တခြားလူရှင်တွေကိုလည်းထပ်တိုးကြဖို့သူကတိုက်တွန်းသွားပါတယ်။အကူအညီသစ်ကိုစာနာရိတ်ခါစိတ်ချရတဲ့တောက်ရေး၊ကျန်းမာရေး၊စိတ်စောင့်ရှောက်မှုအကာအကွယ်ပေးရေး၊ပညာရေးနေထိုင်ရေးနဲ့စိတ်ပိုင်းဆိုင်ရာပတ်မုံးမှုတွေအတွက်အသုံးပြုမှာဖြစ်ပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်မိုဟာမက်မူစတဖာနဲ့လည်းဂျော်ဒန်နိုင်ငံမှာပဲအင်္ဂါနေ့ကတွေ့ဆုံခဲ့ပြီးပါလက်စတိုင်းအာဏာပိုင်အဖွဲ့ကကြေညာတဲ့ပြုပြင်ပြောင်းလဲရေးတွေကိုမစ္စတာဘလင်ကင်ကကြိုဆိုလိုက်ပါတယ်။အစ္စရေးလုံခြုံရေးကိုအမှတ်ခံပြီးတီးကြလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုအမေရိကန်ကထောက်ခံတာကိုလည်းထပ်မံအတည်ပြုပြောကြားချက်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒဇဂန်လေးဦးလွတ်မြောက်ရေးစီးနင်းတိုက်ခိုက်မှုမှာအစ္စရေးစစ်တပ်ရောဟားမတ်စ်တပ်ပါစစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးယုံကပြောလိုက်ပါတယ်။ညူစီရက်မြို့ပြဒုက္ခသည်စခန်းကိုစက်တင်နေ့ကအစ္စရေးတပ်တွေကစီးနင်းခဲ့ရမှာအချိုးကြီးတိုက်ခိုက်ရေးအရသာစစ်သားခွဲခြားရေးတတိထားရေးအစရှိတဲ့ဘူးတွေကိုချိုးပေါက်ခဲ့နေမလားဆိုရကြောင်းပြောရေးဆိုခွင့်ရှိသူဂျယ်ရီမီလော်ရက်ကပြောကြားလိုက်ပါတယ်။ဟာမတ်စ်ကလည်းဒဇာဂန်တွေကိုလူနေထူထပ်တဲ့နေရာတွေမှာဖမ်းဆီးထားခြင်းအဖြစ်အရသာတွေအတွက်အသက်ပေးပူပြီးအန္တရာယ်ရှိစေသလိုဒဇာဂန်တွေရံပြုတ်ခံမဲ့အန္တရာယ်ကိုလည်းတိုးပြစေတယ်လို့မစ္စတာလော်ရက်ကဆိုပါတယ်။ဒီလောက်ရတွေဟာဆရာဆွေးမြောက်နိုင်တဲ့လောက်ရတွေပါလို့ဂျယ်ဒီဖာမှာလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒဇာဂန်တွေလွတ်လာတာအလွန်ကောင်းတဲ့သတင်းဖြစ်ကြောင်းဒါပေမဲ့ပထမဆုံးဒဇာဂန်ဖြစ်ဖန်တာကူကနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုချိုးဖောက်တာဖြစ်ကြောင်းမစ္စတာလော်ရက်စ်ကပြောပါတယ်။ဟာမတ်စ်ကပါလက်စတိုင်းအရသားတွေကိုလူသားတိုင်းအဖြစ်အသုံးပြုတယ်ဆိုတော့ကုလသမဂ္ဂလူခွင့်ရေးမင်းကြီးကနောက်ဆုံးတော့အတိအမှတ်ပြုလိုက်တာဖြစ်ပါတယ်လို့ဂျနီဗာမှာရှိတဲ့အစ္စရေးတပ်သမားအဖွဲ့ကတော့ဝေဖန်ပါတယ်။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပေါ်ဒူးမနဲ့တရင်တွေကိုဗျူရီကဆက်လက်ကြီးညာနေတာပါ။ဂျော်နာ73ကနေ15အထိအီတလီနိုင်ငံမှာကျင်းပမဲ့စစ်မှုထိပ်သီးညီလာခံမှာတရုတ်စီးပွားရေးချိတ်ချောက်မှုနဲ့ရုရှားရဲ့ယူကရိန်းထိုးစစ်ချိတ်ချောက်မှုနှစ်ရပ်ကိုဟန်တားပြီးကမ္ဘာ့ဘုံစိန်ခေါ်ချက်တွေကိုကိုက်တွယ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းပွဲရှိနေပါတယ်။အဲဒီစိန်ခေါ်ချက်တွေထဲမှာအခြေခံဆောက်အုံဆိုင်ရာရန်ပုံငွေနဲ့ AI ခေါ်ရန်ရည်တုကိစ္စတွေလည်းပေါ်ဝင်ကြပါတယ်။တရုတ်ကဝယ်လိုအားထက်ပို့ပြီးထုတ်နေတဲ့ကိစ္စတဘာဝပတ်ဝန်းကျင်မှာပြက်စီးစေတဲ့နည်းပညာကိစ္စယူကရိန်းကခုခံစစ်ဆင်နွှဲရမှာအနောက်မှာထိန်းထားတဲ့ရုရှားပိုက်ဆိုင်မှုတွေကိုအသုံးချနိုင်မဲ့နီးနားရန်တရားစတဲ့ကိစ္စတွေမှာသဘောတူညီချက်ရရှိဖို့သမ္မတဘိုင်ဒန်ကရည်ရွယ်ထားတဲ့အကြောင်းနီးစပ်တဲ့သတင်းရင်းမြစ်က VOE ကိုပြောပါတယ်။အနောက်နိုင်ငံတွေမှာရုရှားပိုက်ဆိုင်မှုဘီလျံ280လောက်ရှိနေတာပါ။အစီအစဉ်အရယူကရိန်းကချင်းခွေဘီလျံ50အထိရရှိမှာဖြစ်ပြီးရုရှားပိုက်ဆိုင်မှုဘီလျံ280ကဖြစ်လာတဲ့ခမန်းအတုံးငွေတစ်နှစ်ကို3ဘီလျံနဲ့အဲဒီချင်းခွေကိုပြန်စပ်ဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရနိုင်ငံရေးကဥရောပမှာအားကောင်းလာတာမှုအားလုံးသဘောတူမှဆုံးဖြတ်ချက်ချနိုင်တဲ့ဥရောပသမဂ္ဂမှာနိုင်ငံရေးချိန်ခွင်ရှာကသမ္မတဘိုင်ဒန်မျှော်လင့်တဲ့အတိုင်းဖြစ်ချင်မှဖြစ်မှာပါဥရောပသမဂ္ဂရဲ့ gender core လိင်ယူစသတ်မှတ်ချက်တန်းတူရေးမှုအတိုင်းခံယူနေခဲ့တဲ့အမျိုးသမီးဒုက္ခသည်တွေကိုနိုင်ငံရေးခလုံးွေပေးတိုက်တယ်လို့စဉ်းစားနိုင်ကြောင်းဥရောပတရားရုံးကအင်္ဂါနေ့မှာစီရင်ဆုံးဖြတ်လိုက်ပါတယ်ဥရောပသမဂ္ဂ EU တိုင်းပြည်တပြည်မှာကာလအတော်ကြာနေထိုင်ပြီးတဲ့နောက်အဲ့ဒီဒန်တူရေးမှုကိုအစ်စ်မှယုံကြည်လက်ခံကြောင်းနိုင်ငံရေးခလုံးကွေးရရှိဖို့အတွက်အသက်မပြည့်သေးတဲ့မိန်းကလေးတွေအပေါင်းဝင်အမျိုးသမီးတွေကပြသဖို့တော့လိုအပ်ပါတယ်။အီရတ်ဆေဂျော်ဒန်ညဟာနယ်သာလန်နိုင်ငံကို2015ခုနှစ်ကလေးကရောက်ရှိနေပြီးနိုင်ငံရေးခလုံးကွေးလျှောက်ထားရမှာပယ်ချခံခဲ့ရပါတယ်။အယူခံပြန်တင်တဲ့ခံမှာတော့သူတို့ဟာနယ်သာလန်တငယ်ချင်းတွေလိုပဲဒတ်လူမျိုးတွေရဲ့စံနှုန်းနဲ့တန်ဖိုးထားမှုတွေသူတို့မှာရှိနေခဲ့ပြီးကြမ်းမဒမ်းမတူတဲ့အီရတ်နိုင်ငံကိုပြန်သွောက်ခဲ့ရင်ဒီဝိသေသသဘာဝကြောင့်အေးအေးယူခံရမယ့်အန္တရာယ်ရှိနေတယ်လို့ရှောက်ခဲ့ကြတာပါ။နယ်သာလန်အာဏာပိုင်တွေကရှောက်ထားချက်ကိုပယ်ချခဲ့လို့ယောပတ်တရားရုံးအထိတက်ခဲ့ရမှာအခုလိုနိုင်ခဲ့တာပါ။အရွယ်မရောက်သေးတဲ့လူငယ်တွေဟာသူတို့အတ္တဘာဝကိုပုံဖော်နေတဲ့အချိန်ခါမှာသူတို့နေထိုင်ရာတိုင်းပြည်ရဲ့စံနှုန်းတန်ဖိုးတွေသူတို့မှာဖြစ်တည်နိုင်တာကိုထည့်သွင်းစဉ်းစားတိုက်တယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။တရုတ်တက္ကသိုလ်မှာစာသွားတင်ပေးနေကြတဲ့အမေရိကန်နိုင်ငံအိုဝါပြည်နယ်ကော်နယ်ကောလိတ်ကဆရာ၄ယောက်တရုတ်ပန်းညာတစ်ခုမှာဓာတ်ထုတ်ခံခဲ့ကြရကြောင်းတာဝန်ရှိသူတွေကပြောပါတယ်။သူတို့၄ယောက်လုံးကိုဆေးရုံတင်ကုသပေးနေကြောင်းဘယ်သူမှအသင့်အန္တရာယ်မစိုးရိမ်ရကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာပြောကြပါတယ်။အမေရိကန်နိုင်ငံသားတွေခုလိုဓာတ်ထုတ်ခံရတာအတွက်စိုးရိမ်မကင်းဖြစ်ကြောင်းဆရာတွေနဲ့သက်ဆိုင်ရာတရုတ်တာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံနေပြီးဆရာတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးနဲ့ဥပဒေကြောင်းအရအေးအေးယူနိုင်ရေးတွေကိုဆက်လက်ဆောင်ရွက်နေတဲ့အကြောင်းအင်ဂျီရောအမျိုးသားလုံခြုံရေးအချံပေ Jake Sullivan က X Lumius စာမျက်နှာမှာရေးပါတယ်။ဆရာတွေဟာတရုတ်ရှေ့မြောက်ပိုင်းကဘေးခွာတက္ကသိုလ်မှာစာသင်နေကြတာဖြစ်ပါတယ်။ကနူးစစ်ဆေးရွက်ချက်တွေအရ Jilin City မြို့ဘေရှန်ပတ်မှာအမှုဖြစ်ပွားခဲ့ပြီးအခြားတိုက်ခိုက်မှုတွေမရှိတဲ့အကြောင်းဆက်လက်စုံစမ်းစစ်ဆေးနေကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောပါလေခင်ဗျာ
ဦးတင်မောင်တမ်းမှာရှင်ခုတော့သတင်းဆောင်မတွေကိုနားဆင်ချင်ရအောင်ပါအရင်ဆုံးတော့ American တဝမ်းသတင်းရယူခွင့်ဆိုင်ရာသတင်းပုဒ်ကိုတင်ပြပါမယ်။ American နိုင်ငံတဝမ်း Israel Hamas စစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲတွေကိုသတင်းယူရင်းသတင်းသမားတွေနဲ့ရဲတွေကြားပဋိပက္ခတွေလည်းတိုးလာပါတယ်။သတင်းသမားနဲ့ရဲတွေဟာဆန္ဒပြပွဲကိုသွားပြီးသူ့အလို့သူလှုပ်ကြတာပါ။ဒါပေမဲ့လည်းသတင်းသမားတွေသတင်းမယူနိုင်အောင်ရဲတွေကမချခနဟန်ထားတဲ့အကြောင်း Robin Gus သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကတင်ပြပေးပါမယ်ရှင်။
American နိုင်ငံတော်ဝန် Israel Hamas စစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲတွေကိုရဲတွေကပိတ်ပင်နေတဲ့ချိန်ထဲမှာပဲသူတို့လည်းပြစ်မှတ်ထားခံနေရတယ်လို့သတင်းသမားတွေကပြောပါတယ်။မြို့ကောင်စီအစည်းအဝေးမှာဆန္ဒပြတာကိုသတင်းယူနေတဲ့ California ပြည်နယ် Sacramento Bee သတင်းစာရဲ့ပင်တိုင်ဆောင်မရှင် Robin Apple ကိုရဲလေးယောက်ကဖမ်းနေတဲ့ပုံပါ
This one in particular though is so egregious
ဒီတစ်ခုကအလွန်ကိုဆိုးပါတယ်အချောင်းကတော့ကျမကိုအခုလိုလိုက်ဖမ်းနေတဲ့သူတွေကကျမကိုကာကွယ်ပေးရမယ့်သူတွေဖြစ်နေလို့ပါရဲတပ်ဖွဲ့ကဥပဒေအတိုင်းလှုပ်တင်ပါတယ်တကယ်တမ်းတော့သူတို့လုပ်နေတာကဥပဒေကိုချိုးဖောက်နေတာပါ
အပလီအနေနဲ့အသစ်ထုတ်ပေးထားတဲ့မြို့သတင်းသမားကပ်ပြားကိုမစွဲထားတာကြောင့်လို့ Sacramento ရဲတပ်ဖွဲ့ကအီးမေးလ်နဲ့အကြောင်းပြန်ပါတယ်ဒါပေမဲ့လည်းရဲတပ်ဖွဲ့အနေနဲ့2021ခုနှစ်ကပြဋ္ဌာန်းထားတဲ့ဆန္ဒပြပွဲတွေမှာသတင်းယူနေတဲ့သတင်းသမားတွေကိုအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ခဲ့တာပဲလို့အပလီနဲ့တခြားသူတွေကပြောပါတယ်2020ခုနှစ်မှာလူမဲအမျိုးသား George Floyd ရဲရီလက်ထဲအသက်ခံလိုက်ရတဲ့နောက်ပေါ်ပေါက်လာခဲ့တဲ့ဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့ California ပြည်နယ် Senator Mike McGuire ကဒီဥပဒေကိုရေးခဲ့တာပါအဲ့ဒီအချိန်ကသူ့လုံနေတဲ့သတင်းသမားတွေကိုရဲရီကရိုက်နှက်ဖမ်းဆီးခဲ့တယ်လို့ McGuire ကပြောထားပါတယ်
And in many cases journalists put the lie
ကိစ္စတော်တော်များများမှာသတင်းသမားတွေကသူတို့အသက်ကိုယဉ်ပြီးကျွန်တော်တို့အိမ်မှာနားဆင်မှုသတင်းကိုယူလာတာပါကျွန်တော်တည်သလောက်က SP98 ဥပဒေကသတင်းသမားတွေကိုကာကွယ်ပေးဖို့အမေရိကန်တနင်္ဂနွေလုံးမှာအကောင်းဆုံးပါပဲ
George Floyd ဆန္ဒပြပွဲတွေအတွင်းရဲရီနဲ့သတင်းသမားတွေကြားပြည်ပခတွေကြောင့် New York, Minnesota, LA နဲ့တခြားနေရာတွေကရဲမှုဝါဒတွေပြောင်းလဲခဲ့ပါတယ်ဒါပေမဲ့လည်းပြဿနာတွေကကြံနေတော့ပဲလို့ American သတင်းလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်အော်တိုဘာလကလေးက Hamas Israel ဆန္ဒပြပွဲကိုသတင်းယူတဲ့သတင်းသမား36ယောက်ကိုရဲတွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲ့ဒီအဖွဲ့ကအချက်လက်တွေကပြနေပါတယ
် What is at stake here is
ဒီနေရာမှာဆုံးရှုံးမှုရှိနေတာကကျွန်တော်တို့ရဲ့ဖွဲ့စည်းပုံပါအခွင့်အရေးလူ့အခွင့်အရေးနဲ့ပထမချိန်ပြင်ဆင်ချက်ကလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်တွေပါရဲတွေဘက်ကဒါတွေကိုဂရုတော်မစိုက်ပါဘူ
း There is no regard for that from law enforcement
new york ရဲကသတင်းသမားတဦးကိုမြေပေါ်တွန်းနှဲဖမ်းဆီးခဲ့တဲ့ဒီဗီဒီယိုကိုပရီနာကရိုက်ကူးထားတာဖြစ်ပြီးမေလတုန်းကကိုလံဘီယာတက္ကသိုလ်ဆန္ဒပြပွဲမှာသတင်းယူနေခဲ့တာပါ new york ရဲကတခြားသတင်းသမားတွေကိုတိုက်ခိုက်ခဲ့တဲ့ပုံတွေကိုလည်းရိုက်ယူထားပါတယ် new york ရဲတပ်ဖွဲ့က voa ရဲ့ email နဲ့ဖုန်းဆက်သွယ်မေးမြန်းတာကိုမတုံ့ပြန်ပါဘူး2020 George Floyd ဆန္ဒပြပွဲတွေတုန်းကသတင်းသမားတွေနဲ့ဆန္ဒပြသူတွေကိုအကြောင်းမရှိဘဲရိုက်နှက်ဖမ်းဆီးခဲ့တာတွေကြောင့်2021ခုနှစ်မှာတရားစွဲဆိုထားတဲ့အမှုကို New York ရဲတပ်ဖွဲ့ကဒေါ်လာ10သန်းနဲ့ကျေးရေးခဲ့ပါတယ
်
It was not only a monetary settlement
ကျွန်တော်တို့ကငွေကြေးအရာရောပေးတာမျိုးတွေမကတူညီတဲ့အာမခံမျိုးလေးလိုချင်ပါတယ်အ ਨੇ ဆုံးတော့သတင်းတောက်တွေကိုဘယ်လိုဆက်ဆံမလဲဆိုတာနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေလေ့ကျင့်သင်ကြားမှုတွေကိုပြောင်းလဲစေချင်တာပ
ါဆန္ဒပြပွဲတွေမှာရဲနဲ့သတင်းသမားတွေအကြားပြည်ပခါကတော့ American တနိုင်ငံထဲမှာဖြစ်တာမဟုတ်ပါဘူးကမ္ဘာတစ်ဝန်းမှာဆန္ဒပြပွဲတွေကိုသတင်းယူတာဟာသတင်းသမားတွေအတွက်အနေနဲ့အများဆုံးအလုပ်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂ UNESCO ကထောက်ပြထားပါတယ်အဲ့ဒီ NDA ရေးထဲမှာမှရဲတပ်ဖွဲ့ဟာသတင်းသမားတွေရင်ဆိုင်ရတဲ့အရေးကြီးတဲ့ NDA အစိတ်အပိုင်းပဲလို့ကုလသမဂ္ဂကထောက်ပြထားပါတယ်ခင်ဗျာ
မချာခင်မာတော့အမေရိကန်မှာရွှေပြောင်းအခြေချသူတွေအတွက်မဲပေးခွင့်အခွင့်အရေးကိုတင်ပြမှာဖြစ်ပါတယ်အခုတော့မက္ကဆီကိုနယ်စပ်ကနေရွှေပြောင်းဝင်ရောက်သူရောင်းနေလာတယ်ဆိုတဲ့အကြောင်းကိုတင်ပြပါမယ်ရှင်နေဆက်ကုန်းလန်းကိုဖြတ်ပြီးမက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုထဲတရားမဝင်ဝင်ရောက်ဖြတ်ကူးသူတွေကຫນွေဦးကာလာမှာများတတ်ပေမဲ့ဒီနှစ် AB လမှာတော့မတ်လထက်စာရင်6ရာခိုင်နှုန်းပိုနေတာကိုတွေ့ရပါတယ် VOA သတင်းတောက်အာလင်းဘာရော့စ်ပေးပို့တဲ့သတင်းလွှာကိုမိုက်ဤတန်စင်တင်ဆက်ထားပါတယ်ရှင
်အမေရိကန်နဲ့မက္ကဆီကိုနယ်စပ်အမေရိကန်ဘက်ခြမ်းအရီဇိုနာပြည်နယ်ဆာဆဘေမြို့မှာတန်နဲ့ချန်စီကိုခတ်ထားတဲ့လမ်းတစ်လျှောက်အမေရိကန်ပြည်အောင်စုထဲမှာရွှေပြောင်းနေထိုင်လူတွေကလမ်းလျှောက်နေတာကိုတွေ့ရတာပါအမေရိကန်ဘက်ခြမ်းကစာစပေမျိုးကစခန်းစီကိုရောက်ဖို့9မိုင်လောက်လမ်းလျှောက်ခဲ့ရပြီးဖြစ်ပါတယ်အခုတော့အမေရိကန်နေသားဆောင်အရာရှိနဲ့စကားပြောဖို့သူတို့အလှည့်ကိုစီစောင့်နေကြတာပါဒီလူအများစုကအမေရိကန်အစိုးရစီမှာခိုလုံခွင့်တောင်းခံကြမှာဖြစ်ပါလိ
ကဲတမွန်ပေးBien sûr que le pays
Africa တိုက်ကကျွန်တော်နိုင်ငံမှာအခြေအနေတွေမကောင်းပါဘူး။ဒါကြောင့် American ပြည်အောင်စုကိုလာဖို့ဆုံးဖြတ်ခဲ့တာပါ။
American ပြည်အောင်စုကိုလာရတဲ့လမ်းခရီးကအနေရများတယ်ဆိုပြီးရွှေပြောင်းလူတွေကပြောကြပါလိမ့်
။ J'ai eu peur de ma sécurité puisque
ပနားမားနိုင်ငံတောအုပ်ထဲမှာသွားလာရခက်ခဲပြီးကျွန်တော်ရဲ့လုံခြုံရေးအတွက်စိုးရိမ်ခဲ့ရပါတယ်။တောအုပ်ကြီးကိုဖြတ်ပြီးလမ်းလျှောက်လာခဲ့တာပါ။လွယ်တော့မလွယ်ပေမဲ့ကျွန်တော်တို့ကြော်လွန်နိုင်ခဲ့ပါတယ်။
ပုံမှန်ဆိုရင်ຫນွေဥပောက်ကာလပွင့်လင်းရသည်မှာမက္ဆီကိုနေဆက်ကနေအမေရိကန်ပြည်အောင်စုစီကိုတရားမဝင်ဖြတ်ကူးသူဥယေကများလေရှိပြီပဲလေဒီနေ့ဧပြီလမှာမတ်လလုံးကတည်းဆိုင်600ခန့်လောက်လူပိုနေလာတာကိုတွေ့ရတဲ့အကြောင်းအမေရိကန်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်အမေရိကန်အနောက်တောင်ဘက်နေဆက်တစ်လျှောက်ကဂိတ်တွေစီကိုဧပြီလထဲမှာလူ 3,900 နီးပါးရောက်လာကြတဲ့အကြောင်းအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနကပြောပါတယ်မရှာတုန်းကလူတသိန်း 3,800 လောက်ရှိခဲ့ပြီးတော့2023ဒီဇင်ဘာလတုန်းကဆိုရင်ဒါရဲ့နှစဖြစ်တဲ့လူတသိန်းခွဲလောက်ရောက်လာခဲ့ကြတာပါမက္ဆီကိုနိုင်ငံဘက်ကမှစီးဆင်းမှုတွေပိုလို့အောင်လို့အမေရိကန်အစိုးရကတွန်းအားပေးမှုတွေကြောင့်လည်းဒီလိုလူနှဲနှဲလာတာဖြစ်ပါတယ်ဒါပေမဲ့လည်းမက္ဆီကိုနိုင်ငံဒေသမှာကကမ္ဘာတခြားနိုင်ငံတွေကရွှေ့ပြောင်းနေထိုင်လို့သူတွေကလည်းရောက်လာကြတာဖြစ်ပါတယ
် There's a lot of migration that we're seeing from West Africa.
Africa တိုင်းအနောက်ဘက်နိုင်ငံတွေကရွှေ့ပြောင်းနေထိုင်လို့သူတွေအများကြီးလာကြပါတယ်။တခြားရွှေ့ပြောင်းလို့သူတွေနဲ့ရောကျွန်တော်တို့နဲ့ပါစိမ့်နဲ့ဘာသာစကားနဲ့ယဉ်ကျေးမှုရှိသူတွေများပါတယ်။ဒါကြောင့်အခက်အခဲနည်းနည်းကတော့အမြဲလိုလိုရှိပါတယ်
။တရားမဝင်ရောက်လာတဲ့သူဥယျာဉ်ရောင်းနေလာတယ်ဆိုပေမဲ့လည်းလူကုန်ကူးသူတွေက Arizona ပြည်နယ်တူဆန်မြို့လိုဝေးလံခေါင်ဖျားတဲ့နေရာတွေကိုတွန်းပို့နေစေဖြစ်တယ်ဆိုပြီး American အာဏာပိုင်တွေကပြောပါတယ်
We have to get out to these very remote areas that
ညံလမ်းမရှိတဲ့တွားရခတ်တဲ့ဝေးလံခေါင်ဖျားနေရာတွေစီကျွန်တော်တို့မဖြစ်မနေသွားရပါတယ်အဲ့ဒီအထိသွားလူတွေကိုစီစစ်ပြီးနိုင်ငံနဲ့အဝင်လက်ခံဖို့ဘယ်သူကိုရွေးချယ်ရမလဲစဉ်းစားပြီးရွေးထားတဲ့သူတွေကိုပြန်ခေါ်လာရပါတယ
်2023မေလမှာအမေရိကန်လူဝင်မှုကြီးကြပ်ရေးအရာရှိတွေကလူအယောက်8,200ကျော်ကိုအမေရိကန်ပြည်အောင်စုတွေကနှင်ထုတ်ခဲ့ရပါတယ်။စာစပေမျိုးကစခန်းကိုရောက်လာကြတဲ့ရွှေပြောင်းနေထိုင်လူတွေကိုလူသားချင်းစာနာမှုဆိုင်ရာလုပ်သားတွေကအစားအစာနဲ့တောက်ရည်တွေဝေမျှပေးနေပါတယ်
။ It used to be it was Mexico and Central America and those people still come.
အရင်ကတော့မက္ကဆီကိုနိုင်ငံနဲ့ဗဟိုအမေရိကန်တိုက်နိုင်ငံတွေကလူတွေအလာများပါတယ်အခုလည်းအဲ့ဒီဒေသကလူတွေလာနေသေးပါဒါပေမဲ့အခုအာဖရိကတိုက်နိုင်ငံမျိုးစုံကသူတွေပါရောက်လာကြပါတယ်ကျွန်တော်မသိတဲ့နိုင်ငံတွေကရောပါပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကလာတဲ့သူတွေနဲ့လည်းဆုံရပါတယ်ကုလသမဂ္ဂအစီအစဉ်မျိုးနဲ့လာတာလားမသိပါဘူး
နေဆက်မှာရွှေပြောင်းဝင်ရောက်သူဥယျာဉ်ရောင်းနေလာတယ်ဆိုပေမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာကိုလက်ရှိသမ္မတဘိုင်ဒန်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီး Republican တွေကဝေဖန်နေစေဖြစ်ပါလိမ့်
။ If people think they can come illegally
American ပြည်ထောင်စုကိုတရားမဝင်လာလို့ရတယ်လို့ထင်တော့လူတွေလာကြမှာပါပဲ
။အစုလိုက်ရွှေပြောင်းနေထိုင်သူတွေသွားတက်တဲ့အချိန်နဲ့အပြောင်းလဲတွေကိုအနီးကပ်စောင့်ကြည့်သွားမယ့်အကြောင်း American အာဏာပိုင်တွေကပြောဆိုနေကြပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူတွေမဲပေးခွင့်ရှိပါသလားအဖြေကတော့မရှိပါဘူးနိုင်ငံသားမဖြစ်ခင်အချိန်ပါနိုင်ငံသားအဖြစ်ခံယူဖို့လုပ်ငန်းစဉ်ကတော့အချိန်ယူရပေးအမြဲတမ်းနေထိုင်ခွင့်အစိမ်းရောင်ကအရင်ရအောင်လုပ်ရပါတယ် VOA ပုံပြရုပ်သံကိုမအေးတနာကျော်တင်ပြထားပါတယ်ရှင
်အမေရိကန်နိုင်ငံသားမဟုတ်ရင်ပြည်ထောင်စုရွေးကောက်ပွဲမှာမဲပေးလို့မရပါဘူးနိုင်ငံသားဖြစ်ခံယူလိုက်သူတွေကတော့နိုင်ငံတော်တစ္ဆာဒိဋ္ဌန်ဆိုပြီးတော့မဲပေးဖို့စီရင်သွင်းပြီးတဲ့နောက်အမေရိကန်ရွေးကောက်ပွဲမှန်သမျှမှာမဲပေးနိုင်ပါပြီ။နိုင်ငံသားဖြစ်ခံယူဖို့ပထမအဆင့်ကတော့တရားဝင်အမြဲတမ်းနေထိုင်ခွင့် Green Card ရအောင်လုပ်ဖို့ပါပဲ။လူတစ်ယောက်ဟာမိသားစုကဖိတ်ကြားလို့အလုံးရလို့ပြီးတော့ဒုက္ခတွေဖြစ်ဒါမှမဟုတ်ခေါလုံခွင့်ရလို့အဆရှိရဲ့ညီးတွေကနေပြီးတော့ Green Card ရနိုင်ပါတယ်။အများအဖြစ်ရွှေပြောင်းအခြေချနေထိုင်တဲ့သူတွေဟာ green card ကင်ပြီးတော့ American ပြည်အောင်စုမှာနေထိုင်တာ9နှစ်ကြာတဲ့အခါမှာနိုင်ငံသားဖြစ်ဖို့လျှောက်ထားနိုင်ပါတယ်။ American နိုင်ငံသားနဲ့အိမ်တောင်ကျပြီးတော့အမြဲတမ်းနေထိုင်ခွင့်ရထားသူကတော့3နှစ်ဆိုရင်နိုင်ငံသားလျှောက်ထားလို့ရပါပြီ။ American နိုင်ငံသားအဖြစ်ခံယူဖို့ဆိုရင်လိုအပ်တဲ့အချက်တွေပြည့်စုံဖို့လိုသလိုနိုင်ငံသားဖြစ်ဖို့လျှောက်လွှာတင်လူတွေမေးမြန်းမှုအောင်အင်္ဂလိပ်စာနဲ့နိုင်ငံသားဗဟုသုတစာမွေးအောင်ဖို့တွေလိုအပ်ပြီးတော့နောက်ဆုံးနိုင်ငံသားပေးအပ်ပွဲမှာနိုင်ငံတော်တစ္ဆာဒိဋ္ဌန်ကျင့်ဆိုရပါတယ်။ရေဖူးရအပြင်တချို့တွေအတွက်ချွင်းချက်တွေပံ့ပိုးမှုတွေတော့ရှိပါတယ်။ဥမာစစ်မှုရန်တွေပြည်ပတာဝန်ကျအမေရိကန်နိုင်ငံသားရဲ့ဇနီးခမောနဲ့အမေရိကန်နိုင်ငံသားရဲ့သားသမီးတွေအတွက်ဖြစ်ပါတယ်။စစ်တပ်တာဝန်အပါအဝင်အမေရိကန်အစိုးရအလုံးနဲ့ပြည်ပမှာတာဝန်ကျတဲ့အမေရိကန်နိုင်ငံသားရဲ့ဇနီးခမောတွေကတော့နိုင်ငံတွင်းနေထိုင်မှုမလိုပဲနဲ့ပြည်ပမှာနေထိုင်နေရင်းနဲ့ပဲနိုင်ငံသားဖြစ်ဖို့လျှောက်ထားလို့ရပါတယ်။နိုင်ငံသားဖြစ်သွားရေးဆိုရင်တော့အဲ့ဒီလူကသမရရွေးကောက်ပွဲအပါအဝင်ပြည်အောင်စုပြည်နယ်နဲ့ဒေသနာရွေးကောက်ပွဲတွေအားလုံးမှာမဲပေးခွင့်ရှိပါပြီ။ ကရင်ခက်ကန်ဆောင်သူတွေပါဝင်နိုင်ငံသားမဟုတ်သူတွေကတော့ပြည်အောင်စုပြည်နယ်နဲ့ဒေသန္တရရွေးကောက်ပွဲအများစုမှာမဲပေးခွင့်မရှိပါဘူးတရားမဝင်ပဲမဲပေးတာမိသွားရင်တော့ဒဏ်ရိုက်ခံရထောင်ကျခံရတာတစ်မျိုးဒါမှမဟုတ်နှစ်မျိုးလုံးဖြစ်နိုင်ပြီးတော့နိုင်ငံကနေပါနှင်ထုတ်ခံရနိုင်ပါတယ
်ခုတော့ရုရှားကိုခေါ်ယူသွားခဲ့တဲ့ထောင်ချီတဲ့ယူကရိန်းကလင်းငယ်တွေလွတ်မြောက်ရေးကြိုးပမ်းမှုကိုတင်ပြပါမယ်ရှင်ရုရှားချူချော်သိမ့်ပိုက်ထားတဲ့နေမြေတွေမှာပိတ်မိတဲ့ထောင်နဲ့ချီတဲ့ယူကရိန်းကလင်းငယ်တွေကိုရုရှားဘက်ကအတင်းကျပ်ခေါ်သွားတာပို့တာသူတို့ပညာဘေးအစီအစဉ်တွေမှာအတ္တမတက်ခိုင်းတာမွေးစားတာမျိုးတွေလုပ်ခဲ့ပြီးတရားခံဘဝကိုရောက်ခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ဒီကလင်းငယ်တွေကိုနေရက်ကိုပြန်ရအောင်ယူကရိန်းဘက်ကချူပန်းမှုတွေအကြောင်းအန်နာချာနီကိုဗာရဲ့သတင်းပေးပို့ချက်ကိုတော့ကိုဆန်ချော်ကပြောပြပေးပါမယ်ရှင်
2024မေလအထိယူကရိန်းကလင်းငယ်ပေါင်း19,000လောက်ကိုအတင်းအကျပ်ရုရှားဘက်ကပို့ခဲ့တယ်လို့ယူကရိန်းအစိုးရကအတည်ပြုပြောဆိုပါတယ်။အဲ့ဒီထက်ကအိမ်ပြန်ရောက်လာတဲ့ကလင်းငယ်400တောင်မပြည့်ဘူးလို့လည်းပြောပါတယ်။ယူကရိန်းကလင်းတွေကိုရှာဖွေပြီးပြန်ပို့ဖို့ကူညီပေးတဲ့ Safe Ukraine Prahita အဖွဲ့အစည်းကိုတည်ထောင်သူမိုက်ကိုလာကူလီဗာက2014ခုနှစ်ကတည်းကခရိုင်းမီးယားနဲ့ Donbass ဒေသကိုရုရှားကသိမ်းပိုက်ခဲ့တဲ့နောက်ပိုင်းကတည်းကဆိုရင်အမှန်တကယ်နေရက်ကိုစွန့်ခွာခဲ့ရတဲ့ကလင်းငယ်အရေးအတွက်ဟာအများကြီးပိုများနိုင်တယ်လို့ပြောပါတယ်
Потому что какие дети на багато більше.
ဒီလိုမျိုးကလေးတွေအများကြီးရှိပါသေးတယ်။ကျွန်တော်တို့ရထားတဲ့ဒီကိန်းကဏ္ဍကလွန်ခဲ့တဲ့နှစ်20လောက်ကကိန်းကဏ္ဍတွေဖြစ်ပြီးတော့ဒီစစ်ပွဲဖြစ်နေတာကဆယ်စုနှစ်ချီကြာပြီလေ
။ခါဆောင်ကဘွန်ဒန်ရှာဘန်ဆိုဟာအသက်14နှစ်ရှိပါပြီ။ရုရှားတပ်တွေမြို့ကိုသိမ်းပိုက်ဝင်လာချိန်မှာတော့ရုရှားတွေခန့်နာတဲ့သူ့ကျောင်းအုပ်ကြီးကခရိုင်းမီးယားမှာနှစ်ပတ်ကြာကလေးငယ်တွေအတွက်လေ့ကျင့်ရေးစခန်းတင်တန်းတက်ဖို့အဆိုပြုခဲ့ပါတယ်။သူအနေနဲ့တခြားကလေးတွေလိုပဲလိုက်ဖို့သဘောတူခဲ့ပါတယ်။တည်င်းနှစ်ပတ်ကျော်ကြာသွားချိန်မှာတော့စခန်းကိုယ်စားလှယ်တွေကလုံခြုံရေးစိုးရိမ်ရတဲ့အတွက်ကလေးတွေအိမ်ပြန်လို့မရသေးကြောင်းပြောခဲ့တယ်လို့ဘွန်ဒန်ကပြန်ပြောပါတယ်။သူတို့တွေအပြောအရတော့မင်းတို့တွေဘေးကင်းဖို့အတွက်ငါတို့ကစခန်းမှာထားခဲ့မယ်။ဒီမှာလုံခြုံလိမ့်မယ်မင်းတို့မှအမြောက်တွေနဲ့ပြစ်နေတော့ခေါ်သွားဖို့နေရာမရှိဘူးလို့ပြောတယ်ဆိုပြီးတော့ဘွန်ဒန်ကပြန်ပြောပြပါတယ်။ဘွန်ဒန်အမေရိုင်နာရှာဘက်ဆိုပါကတော့သူ့သားကိုပြန်တွေ့နိုင်မယ်တခုတည်းသောနီလန်းဟာခရိုင်းမီးယားကိုကိုယ်တိုင်သွားပြီးသူ့သားကိုသွားခေါ်มาရမယ်လို့ကလေးနဲ့အတူသွားတဲ့ဆရာမကသူ့ကိုဆက်သွယ်ပြောကြားခဲ့တယ်လို့ဆိုပါတယ
်။တ
င်းနန်းစကန်အကြီးကဲကဧပြီလ9ရက်နေ့နောက်ဆုံးသတ်မှတ်ထားပြီးတော့အဲ့ဒီအချိန်အထိကလေးတွေကိုလာမခေါ်ရင်အဲ့ဒီကလေးတွေကိုတခြားနေရာကိုပို့ပစ်မယ်ဆိုပြီးတော့ကလေးမိပါတွေကိုပြောပါတယ
်။ခတုကဒါ
ရှာဖဲဆိုပါကစောင့်ခဲ့ရတဲ့6လတုံလုံးချုပ်ချားစရာအဖြစ်အပျက်တွေကိုပြန်ပြောပါတယ
်။ Jeans ပါလေ။
ကျမလုံးဝအိတ်မပြောခဲ့ပါဘူး။ကျမကောင်းတဲ့အမြဲတွေးနေတာကအခုငါဘာလုပ်ရမလဲ။ပြီးရောငါဘာဆက်လုပ်ရမလဲဆိုတာတွေပါပဲ
။ရိုင်နာအနေနဲ့ဘွန်ဒါလူမျိုးကလေးတွေကိုယူကရိန်းထိန်းချုပ်နယ်မြေထဲပြန်ပို့ဖို့မိဘအုပ်ထိန်းသူတွေကိုကူညီပေးနေတဲ့စေတနာဝန်ထမ်းတွေကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ
်။ Sigmo ရဲ
့ April 9ရက်နေ့မှာတော့ကလေး33ယောက်ပြန်လာခွင့်ရခဲ့ပါတယ်။တကယ်ဆို33ယောက်လုံးပြန်ရောက်ရမှာဖြစ်ပေမဲ့တကယ်က32ယောက်ပဲပြန်ရောက်ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ညီမ2ယောက်ထဲမှာ1ယောက်ကခရိုင်းမီးယားထဲမှာနေခဲ့လို့ပါ။သူတို့ကိုလာခေါ်တဲ့အဖွားကလည်းရုရှားတွေစစ်ဆေးတဲ့အချိန်လမ်းမှာဆုံးပါသွားခဲ့ပါတယ်
။နိုင်ငံတကာရာဇဝတ်ခုံရုံးကရုရှားသမ္မတဗလာဒီမီယာပူတင်ကိုကလေးတငယ်တွေကိုဥပဒေမဲ့အတင်းကျပ်ခေါ်သွားတာလွဲပြောင်းတာတွေအတွက်ဆေးရဇဝင်မှုကျူးလွန်နေဆိုပြီးအမှုစွဲချက်တင်လိုက်ပါတယ်။ထောင်နဲ့ချီရဲ့ကလေးတွေဟာရုရှားမှာဒါမှမဟုတ်ရုရှားသိမ်းပိုက်ထားတဲ့နေမြေတွေမှာမိသားစုနဲ့အဝေးကိုခွဲပြီးအပို့ခံထားတဲ့အကြောင်းယူကရိန်းအရာရှိတွေကပြောပါတယ်။ဘယ်တော့မှပြန်ဆုံနိုင်တော့တဲ့အဖြစ်မျိုးတွေကြောင်းရမှာကိုမိသားစုတွေစိုးရိမ်နေကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မြန်မာနယ်စပ်နားကမဲဆိုင်မြို့အနီးထန်လွမ်းကူဟာဆိုရင်2018ခုနှစ်တုန်းကကျောင်းသားလေးစနေဦးပိတ်မိပြီးကဲတင်ခဲ့ကြရတဲ့ဖြစ်စဉ်ကြောင့်နိုင်ငံတကာမှာပို့ပြီးတော့ထင်ရှားလာသလိုထိုင်းခီးသွားတွေလည်းပို့သတိပြုလာတဲ့နေရာဖြစ်နေပါတယ်။ထိုင်းကျောင်းသားလေးတွေကိုစွန့်စွန့်ဆဆကဲတင်ခဲ့ရတဲ့ဒီဖြစ်စဉ်ကိုနိုင်ငံတကာရုပ်ရှင်ကြီးတွေအဖြစ်ရိုက်ကူးပြခဲ့သလိုလှိုင်းကူနေရာမှာဆိုရင်လည်းအဲ့ဒီဖြစ်စဉ်ရဲ့အောက်မေ့စရာအထိတ်မှတ်တွေကိုခင်းချင်းပြသထားပါတယ်။အဲ့ဒီကိုရောက်နေတဲ့မိုင်းချင်းနိုင်ကရိုက်ကူးသတင်းပေးပို့ထားပါတယ်ရှင်။
ကျမအခုရောက်ရှိနေတဲ့နေရာကတော့ဒီထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နေဆက်မဲဆိုင်မြို့နာကကဘာကျော်သွားတဲ့ထမ်းလွန်လိုင်းကိုရောက်ရှိနေတာပါ2018ခုနှစ်ဇွန်လ23ရက်နေ့ကဒီကူထဲမှာဒီထိုင်းကျောင်းသားလူငယ်ဘောလုံးသမား12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြဆရာတို့ကနှစ်ပတ်ကျော်ပိတ်မိနေပြီးတဲ့နောက်မှာလွတ်မြောက်လာခဲ့ကြတာပါ သူတို့တွေအဲ့ဒီဂူကိုသွားတဲ့အကြောင်းရင်းကလည်းတောဝက်အသင်းလို့အမည်ပေးထားတဲ့သူတို့ရဲ့အသင်းမှာအသစ်ဝင်လာတဲ့သူကိုပေါ့နော်သူတို့ကကြိုးစိုးနှုတ်ဆက်တယ်ဆိုတဲ့အနေနဲ့ဒီ6မိုင်ကျော်ရှည်လျားတဲ့ဂူအဆုံးထိကိုသွားခဲ့ကြတာပါအဲ့ဒီအချိန်မှာမိုးတွေကရွာလာပြီးတော့ဆိုင်ကြီးထဲရေဝင်လာပြီးတဲ့အချိန်မှာသူတို့ကပြန်ထွက်လို့မရတော့ပါဘူးအဲ့ဒီမှာပိတ်မိနေကြတာပါ
ချမ်းလန်ကူထဲမှာပိတ်ပြီးတော့ပိတ်မိခဲ့တဲ့ဒီကျောင်းသားလေးတွေရဲ့စပိန်ကြီးဖြစ်ပါရဲ့ဒါသူတို့ချမ်းလန်ကူထဲမှာပေါ့နော်ပိတ်မိနေတဲ့ကျောင်းသားတွေစီးခဲ့တဲ့စပိန်တွေပဲဖြစ်ပါတယ်သူတို့ပြထားတာဖြစ်ပါတယ
်
ဒါသူတို့ဝှက်ခဲ့တဲ့ဘောလုံးဝတ်စုံလေးတွေပေါ့နော်အင်ဂျီလေးတွေကိုလည်းဒါသူတို့အမှတ်တရပြသထားတာဖြစ်ပါတယ်ဒါဆိုလို့ရှိရင်သူတို့ဒီဂူထဲမှာပိတ်မိနေတဲ့အချိန်မှာသူတို့ကယ်ဆယ်ရေးလုပ်ခဲ့တဲ့ပစ္စည်းတွေပေါ့နော်အဲ့ဒါကိုလည်းသူတို့ပြသထားတာပါဂူဝင်ပေါက်မှာပေါ့နော်သူတို့ပြသထားတာဖြစ်ပါတယ်ဒါကတော့ဒီချင်းရိုင်သားမှာရှိတဲ့ချမ်းလွန်ဂူပေါ့လေအဲ့ဒါရဲ့ဂူအဝင်ပေါက်ပါဘာလို့လဲဆိုတော့ဒီချမ်းလွန်ဂူကကဘာကျော်ဖြစ်သွားပါလေအဲ့ဒီမှာဒီထိုင်းကျောင်းသားလေးတွေပေါ့နော်ပြိမိနေရကနေပြီးတော့ဒီသူတို့ကိုပေါ့လေအသက်ရှင်တဲ့ပြန်ပြီးတော့ကင်းဆယ်နိုင်ခဲ့တဲ့ရပောင်းများစွာပြိမိနေရနေပြီးတော့သူတို့ကိုပြန်ပြီးတော့ဟိုကင်းဆယ်နိုင်ခဲ့တဲ့ဖြစ်ရပေါ့လေဒီဂူထဲမှာဖြစ်ခဲ့တာပါဆိုတော့ကျွန်တော်တို့အခုဒီဂူထဲကိုသွားကြည့်မှာပါရှင့်ဆိုကျွန်တော်တို့ချောင်းလမ်းကူရဲကိုဆင်းပြီးတော့ကြည့်နေရပါကျောင်းသားလေးကြီးပိတ်မိနေတဲ့နေရာလေပေါ့နော်အဲ့နေရာကိုကျွန်တော်တို့သွားကြည့်မှဖြစ်ပါတယ်သူတို့ကအခုဒါဘာလဲခီးသွားတယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့လာပြီးတော့ကြည့်ချင်တဲ့သူတွေပေါ့လေအဲ့ဒါတွေတော့သူတို့ကအခုတေးချာပြန်ပြီးတော့ဒီဂူသွားလမ်းကိုပေါ့နော်တေးချာပြန်လုပ်ပေးထားပါတယ်
အဲ့တော့သူတို့ကယ်ဆယ်ဖို့အတွက်တော့ဒီထိုင်းကအထူးလေ့ကျင့်ထားတဲ့ရေတပ်ဖွဲ့ဝင်တွေအပါအဝင်ကဘာတဝမ်းကကယ်ဆယ်ရေးသမားတွေလာရောက်ပြီးတော့သူတို့ကိုခဲခဲရင်းနဲ့ကယ်ဆယ်ခဲ့ကြရပါတယ
်ရှင်းမှာတော့ဒေနီယာရောက်ပြီလဲဆိုတော့ကျွန်တော်တို့ကြည့်ကြပါပါဒီနေရာမှာပေါ့နော်ကယ်ဆယ်ရေးလုပ်မယ်ရင်ငုတ်အထူးတပ်ဖွဲ့တွေဒီရင်ငုတ်သမားတွေကဒီနေရာမှာသူတို့စတဲ့ချပြီးတော့ပေါ့နော်ကလေးတွေကိုဘယ်လိုကဲကြမလဲဆိုရဲလုခဲ့တဲ့နေရာပါဒီနေရာမှာသူတို့တွေထိုင်ပြီးတော့ပေါ့လေဒါနေခဲ့တဲ့နေရာပါကဲညိုင်မယ
်ဒီနေရာဟာတော့ဒီထွန်းလွန်ကူမှာကျမတို့လူတွေလာပြီးတော့ကြီးတဲ့အဲကြည့်ပြီးတော့သွားလာပေးတဲ့နောက်ဆုံးနေရာပေါ့နော်ဖြစ်ပါတယ်ဒီထက်ဆက်ပြီးတော့ကျမတို့သွားလို့မရတော့ဘူးပေါ့နော်ဆိုတော့ဒီမြေပုံအရဆိုလို့ရှိရင်ဒီနေရာမှနေပြီးတော့ကိုယ်ထဲမှာပိတ်မိနေတဲ့ထိုင်းကျောင်းသားတွေကိုသွားပြီးတော့ကယ်ဖို့လုပ်ခဲ့တာပေါ့လေသူတို့ရေတွေနဲ့ဆိုတော့အဲ့ဒီရင်ငုတ်ဖို့သူတို့စပြီးတော့စီစဉ်တဲ့နေရာလေးဖြစ်ပါတယ်ကျမတို့ကအခုရောက်နေတာကတော့ကျွန်တော်စီဒီနေရာပဲရှိပါတယ်ဆိုတော့သူဒီနေရာကနေကျမတို့ပေးပြီးဆက်ပြီးတော့ပြင်းသွားတော့ပေါ့လေဆိုတော့ဒါထမ်းလွန်ကူရဲ့မြေပုံပြသထားတာဖြစ်ပါတယ်အဲ့ဒီမှာတော့အသက်38နှစ်အရွယ်ထိုင်းအထူးရေတပ်ဖွဲ့ဝင်ဟောင်းဆမန်ခွန်နန်ကတော့ထိုင်းကျောင်းသားတွေကိုဒီအောက်ဆီဂျင်ဘူးတွေသွားအပေးပြီးမှရေငုတ်ဒီလှိုင်ကူထဲမှာပဲပေါ့နော်သူရေငုတ်အပြတ်မှာတည်ဆုံသွားခဲ့ပါတယ်သူကတော့သူရဲကောင်းဖြစ်ထိုင်းနိုင်ငံကအကူပြုခဲ့ပါတယ်ပေါ်လုံးအတင်းကောင်းဆောင်ကတော့ဒီ2023ခုနှစ်မနစ်ကပေါ့နော်သူ့ရဲ့အသက်18နှစ်အရွယ်မှာဒီပြည်ထိုင်နိုင်ငံမှာကိုကိုကိုတက်တည်သွားခဲ့တယ်လို့တော့မှတ်တမ်းမှာဖော်ပြထားပါတယ်ရှင်
။ကျမအင်ဂျင်နိုင်ပါချမ်းလွန်ကူလာနေပြီးတော့ကတင်းပေးဖို့နေတာပါရှင်။အင်ဂျင်ဟာ
သေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်တဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် View American အတန်ရဲ့2024ခုနှစ်ဇွန်လ12ရက်ပုတ်ထုနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက် American နိုင်ငံရဲ့အကြောင်းတိကောင်းစီရန်နဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်အခုအခါမြန်မာနိုင်ငံမှာကျေးလက်နေပြည်သူတွေအတွက်ကာလာဒိုအသေးစားငွေချေးတဲ့အဖွဲ့အစည်းတွေမရှိသလောက်နေပါတဲ့အတွက်တောင်သူလယ်သမားမိသားစုတွေလေယာဉ်လုသားမိသားစုတွေအခက်တွေ့နေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတပတ်တခါမြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်ဆွမင်းကစူးစီးတင်ဆက်ထားပါတယ်ရှင
်ကျေးလက်မှာနေထိုင်ကြသူတွေအထူးသဖြင့်တောင်သူလယ်သမားမိသားစုတွေနဲ့လေယာဉ်လုသားမိသားစုတွေဟာဟိုအရင်ကကာလာဒိုအသေးစားချင်းငွေတွေရရှိကြပြီမဲ့ဆရာနာသိမ့်ပြီးတစ်နှစ်ကျော်ကြာတဲ့နောက်ပိုင်းအဲ့ဒီလိုငွေချေးတဲ့လုပ်ငန်းတွေမရှိကြတဲ့အတွက်ကြောင့်ငွေချေးအကြက်တဲတွေ့နေကြရပါတယ်အခုတော့အဲ့ဒီလိုတွေအစားငွေချေးရှိတဲ့သူတွေစီကနေနေပြန်တို့အပတ်စဉ်တို့နဲ့လာပြန်တို့တွေကိုအတိုးကြီးကြီးချင်းကားနေကြရပါတယ်အဲ့ဒီအတွက်ပြန်ဆက်ဖို့ရာအခက်အခဲတွေ့နေကြပြီးအတိုးပေါ်အတိုးစင်ကအိမ်ပေါင်းရာပေါင်းပြန်ဆက်နေကြတာကိုတွေ့မြင်ကြရပါတယ်ကိုရင်ကလည်းကာလာတို့ငွေချေးတဲ့လုပ်ငန်းတွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကနိုင်ငံတွင်းကဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးနယ်မြေအနေအထားအလိုက်အကူအညီပေးတာတွေရှိခဲ့ပါတယ်အဲ့ဒီလိုငွေချေးတဲ့အခါမှာလဲကျေးလက်နေတောင်သူလယ်သမားနဲ့လေယာလုသားမိသားစုတွေတဲကအိမ်တောင်ရှင်အမျိုးသမီးတွေကိုဥတီပြီးအိမ်တွင်းမှုနဲ့တပိုင်းတနိုင်မိသားစုလုပ်ငန်းငယ်တွေကိုအားပေးကူညီတာဖြစ်ပါတယ်။ဒါပေမဲ့လဲအဲ့ဒီလိုငွေချေးတဲ့အဖွဲ့အစည်းတွေဘက်ကရောငွေချေးယူသူအိမ်တောင်ရှင်အမျိုးသမီးတွေဘက်ကရောငွေချေးတာတခုတည်းကိုပဲအာရုံစိုက်ကြတာတွေ့ရပါတယ်။ငွေချေးတာနဲ့အတူတွဲပါဝင်တဲ့ငွေချေးစီမံခန့်ခွဲမှုလုပ်ငန်းလမ်းညွန်တင်နန်းပေးတဲ့ဘက်တွေမှာနှစ်ဖက်စလုံးကအလေးထားမှုအားနည်းတဲ့အတွေ့အောင်မြင်မှုအပိုင်းလိုအပ်နေသေးတယ်လို့သုံးသပ်နေကြပါတယ်။ဒီလိုကျေးလက်အသေးစားချင်းငွေလုပ်ငန်းနဲ့ပတ်သက်ပြီးလေ့လာထားတဲ့မြန်မာနိုင်ငံအလုပ်သမားများအဖွဲ့ချုပ် FTUB မှာတောင်သူလယ်သမားအရေးဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပြပါတယ်။
အသေးစားချင်းငွေကအထူးသဖြင့်ကိုပေါ့နော်ကုလသမဂ္ဂကနေပြီးတော့သတ်မှတ်ထားတဲ့ဆင်းရဲမွေးတည်မှုတိုက်ဖျက်ရေးအတွက်အမျိုးသမီးလူတွေအတွက်သူတို့ငွေကြေးစီမံခန့်ခွဲနိုင်စွမ်းရှိဖို့နောက်ဆင်းရဲတွင်နေရလွမြောက်နိုင်ဖို့ကိုယ်တိုင်လုပ်ငန်းလေးတွေလုပ်နိုင်စေဖို့ကြီးရွယ်ခဲ့ပါတယ်အဲ့လိုပဲဗမာပြည်မှာလည်းချင်းငွေချေးယူခဲ့တဲ့သူတွေအများစုကိုကြည့်မယ်ဆိုလို့ရှင်လေအမျိုးသမီးတွေအများစုချေးယူကြတာတွေ့ရနိုင်ပါတယ်အဲ့တော့ဒီ microfinance သေးစားချင်းငွေကအဓိကအဖြစ်တော့ဒေသတည်ငြိမ်မှုပေါ့နော်နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုပါတယ်အဲ့လိုမဟုတ်ဘဲနဲ့ပြေးလွှားနေရတဲ့အနေအထားတွေမှာတော့အောင်မြင်မှုရနိုင်ဖို့အခွင့်အရေးအတော်နည်းပါတယ်အသေးစားငွေချေးတဲ့သူတွေဟာဆင်းရဲတဲ့သူတွေချေးကြတာပါငွေချေးပြီးတော့ကေဒါပြန်ဆက်ယူမယ်ဆိုလို့ရှိရင်ဒီချေးယူသွားတဲ့လူတွေကခံလာတဲ့သူတွေလည်းမဟုတ်ကြဘူးလीဒီဟာရဲ့စိုးကျိုးဘက်ကပြောလို့ရှိရင်သူတို့ကဒီချင်းငွေနဲ့တကွအတိုးပြန်ဆက်ဖို့အတွက်ဘာလို့ဖြစ်လာလိမ့်ရှိလဲဆိုတော့ไอ้หอบบีเดี๋ยวฉีไล่เดนาวเปลี่ยนสัดฉินยောက်ล่ะเดนาวคอมพานีตะคูอ่ะนี่ฉีเดไอ้ไอ้คอมพานีมาเจอตะคาอตูอ่ะดีแต่ปูเมญญ์ยอไอ้อ่ะนี่ฉีบีไปไล่ยะเปียนยอนาวตะคาดีอ่ะดีแบบมาซัดพูลูล่ะတော့นาวตะเนียฉีเปียนยอไอ้โลลงเนี่ยไล่ตวาดไอ้เคสนี่แหละอะหมายจีบအတူနှုံကငွေချေးဖောင်းပွားမှုကလည်းတက်လိုက်ကြလိုက်ဖြစ်နေမယ်ဆိုလို့ရှိရင်ငွေချေးယူရတဲ့သူဟာငွေကဆင်းရတဲ့ကြားတဲ့ကြွေးတန်နေရာတွေမှာနစ်သွားနိုင်တဲ့အန္တရာယ်လည်းရှိပါတယ်။အဲ့တော့ငွေချေးပေးတဲ့သူတွေဘက်ကလည်းဒီဟာတွေကိုတည်ငြိမ်အောင်ထိန်းနိုင်ဖို့နောက်ပြီးတဲ့အခါကျလို့ရှိရင်ပြန်ဆက်တဲ့အခါကျလို့ရှိရင်လည်းအချိန်မီပေါ့နော်အချိန်မှန်ပြန်ဆက်နိုင်တဲ့အနေအထားရှိနိုင်ဖို့ဒါတွေကလည်းအရေးကြီးပါတယ်။ အဲ့တော့အဲ့လိုပြန်ဆက်နိုင်မှုဆိုရင်တို့မှာဒေတာအလျောက်သူ့ကိုယ်ပိုင်လုပ်ငန်းလေးတွေတည်တော်နိုင်တဲ့အခွင့်အရေးလည်းရှိဖို့လိုပါတယ်။အဲ့လုပ်ငန်းလေးတွေကိုဒီ micro finance သေးစားချင်းဝင်တဲ့အတူပညာရေးလုပ်ငန်းတွေပါပါဝင်ပြီးလှုပ်ဆောင်နိုင်မှအောင်မြင်တာဖြစ်ပါတယ်။တို့အလုပ်လုပ်နိုင်တဲ့ဟိုလမ်းကြောင်းဖွင့်ပေးတဲ့သင်တန်းလေးတွေလည်းပါပါတယ်။ဒီငွေကြေးစီမံခန့်ခွဲမှုပညာပေးလည်းပါပါတယ်ခုနောက်ပိုင်းတော့အကြမ်းမာကြီးနဲ့ပတ်သက်တဲ့ပညာပေးတွေပါထည့်သွင်းလာကြတာတွေ့ရပါတယ်အကျိုးလည်းရှိပါတယ်ဥပမာဆိုရင် HIV AIDS လို့ဆန်ရတို့လို့သားဆက်ချကိစ္စတို့လို့nutrition လို့ခေါ်တဲ့အာဟာရတန်ဖိုးနဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတို့လို့ဒါတွေပါတွဲပြီးတော့ဒီအသေးစားချင်းဝင်လုပ်ငန်းတွေကဆောင်ရွက်လာကြတာတွေ့ရပါတယ်အဲ့လိုမျိုးတွေရှိတဲ့အခါကျရင်ပိုပြီးတိုးတက်မှုနှုန်းနဲ့ကောင်းမွန်လာတယ်ဆိုတာကိုလည်းအစီရင်ခံစာတွေမှာတွေ့နိုင်ပါတယ်
တကယ်တော့ကျေးလက်မိသားစုတွေကိုတပိုင်းတနိုင်အထောက်အကူပြုတဲ့ကာလာတို့အသေးစားချင်းဝေတွေလောက်ကန်ရတာဟာအ мян ချင်းကအ мян ပြန်တောင်းရတာဖြစ်တဲ့အတွက်ဗန်လုပ်ငန်းကြီးတွေကဝန်ဆောင်မှုပေးလောက်ကန်လိုတဲ့စန္ဒမရှိကြပါဘူးစီးပွားရေးသမားတွေလိုလုပ်ငန်းနဲ့မရွှေမပြောင်းနိုင်တဲ့ပစ္စည်းအာမခံထားချုပ်ကန်လို့ရတာမဟုတ်ပဲရပ်ပိုင်းအတွင်းအနေငယ်သာချင်းကားရတာဖြစ်တဲ့အတွက်အဆုံးရှုံးတွေလည်းများလာနိုင်ပါတယ်ဒါကြောင့်ဗန်ကြီးတွေအစားအသေးစားချင်းဝေလောက်ကန်ကြတဲ့ကုမ္ပဏီတွေကသာအဓိကလောက်ကန်ကြပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကချပေးတဲ့ငွေအားနဲ့ချိတ်ဆက်လောက်ကန်ဆောင်ရွက်ကြတာများပါတယ်။ဒါပေမဲ့လည်းဆက်အနာသိမ့်ပြီးနောက်ပိုင်းတစ်နှစ်အကြာအေးလက်တောင်သူလယ်သမားမိသားစုတွေလယ်ယာလုံသားမိသားစုတွေအတွက်အသေးစားချင်းဝေတွေကူညီပေးနေတဲ့ပက်မြန်မာလို့လူသိများတဲ့အသေးစားချင်းဝေအဖွဲ့ကြီး PGMF ဟာမြန်မာနိုင်ငံကနေထွက်ခွာသွားခဲ့ပါတယ်သူတို့ဘွဲကချေးထားတာတွေပြန်ပေးစရာမလိုတော့ဘူး။ဘာအလုပ်မှလည်းဆက်လုပ်စရာမလိုတော့ဘူးဆိုပြီးကြီးညာချက်ထုတ်ပြန်ကမြန်မာနိုင်ငံကနေအပြေးပိုင်ထွက်သွားခဲ့ပါတယ်။အလားတူကြံတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းတောင်သူလယ်သမားတွေကိုငွေကြေးအတက်ပညာအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးကျေးလက်လေယာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့မိသားစုတွေလေယာလုပ်သားမိသားစုတွေဟာကာလာတူအသေးစားချင်းဝေတွေမရရှိခဲ့ကြတော့ပါဘူး။ဒါအပြင်တောင်သူလယ်သမားတွေဟာကိုဗစ်ကာလမတိုင်မီကဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရထုတ်ချေထားတဲ့အသေးစားချင်းဝေတွေကိုပြီးခဲ့တဲ့ရက်ပိုင်းကစစ်အစိုးရကပြန်တောင်းနေပါတယ်အသေးစားချင်းဝေလုပ်ငန်းနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံအလို့သမားများသမဂ္ဂအဖွဲ့ချုပ် FTUB ရဲ့တောင်သူလယ်သမားရေးရာတာဝန်ခံလုပ်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
ဒီအသေးစားချင်းဝေလုပ်ငန်းတွေမှာကြတော့အဓိကအားဖြင့်သူ့ကိုအိဗယ်ဖွင့်ဆိုချက်ဆိုလို့ရှိရင်ဘဏ်လုပ်ငန်းနဲ့မထိဆက်နိုင်တဲ့ကျေးလက်ဒေသကဆင်းရဲတဲ့သူတွေအတွက် credit လို့ခေါ်တဲ့ချင်းဝေလုပ်ငန်းပါအဲ့တော့သူကနည်းနည်းပဲချေးတယ်ပြီးတဲ့အခါကျရင်ဘဏ်လုပ်ငန်းကြီးတွေနဲ့လည်းဓာတ်ရိုက်ဆက်ဆံမှုမရှိဘူးဘဏ်လေးတွေဖြစ်စီသို့မဟုတ်လုပ်ငန်းလေးတွေကဖြစ်စီသွားကြပါတယ်အဲ့တော့အဲ့ဘဏ်လေးတွေကဘဏ်ကြီးတွေကဖြစ်စီနိုင်ငံတကာအထောက်ပံ့ဖြစ်စီအဲ့ပတ်စံကိုချီးယူပါတယ်အတူငွေနဲ့အဲ့ဒီမှာတခါ तू ကအတူနေနေနဲ့ပေါ့နော်ချီးယူရယူပြီးတော့ဒီသူလူလူကြားထဲမှာအဲ့ဒီအသေးစားချင်းငွေလုပ်ငန်းတွေကိုဆောင်ရတာဖြစ်ပါတယ်ပုံမှန်လေပတ်ဖို့ဆိုတာကချီးပြီးရင်ပြန်ရဖို့လည်းလိုပါတယ်အဲ့တော့အဲ့ဒီဟာဒီမှာစနစ်တကျမလုံနိုင်ဘူးဆိုရင်ခက်ခဲတွေကလည်းအများကြီးပါဒီလနေ့ပြည်သူတွေအနေနဲ့အိမ်တွင်းလုပ်ငန်းတွေနဲ့ပိုပြီးထီအောင်နိုင်ပါလေ။သူတဲ့အမျိုးသမီးတွေအမတန်ရိုးရှင်းပြီးလွယ်ကူတဲ့လုပ်နိုင်တဲ့အလုပ်တွေအဲ့ဒါတွေကိုဖန်တီးရှာဖွေပြီးတော့အသေးစားလုပ်ငန်းနဲ့ဆက်ဆက်ပေးနိုင်ရင်ကျင်တော့ကောင်းတာပေါ့။နိုင်ငံတကာဖွံ့ဖြိုးရေးဖွဲ့အစည်းတွေပေါ့နော်။နိုင်ငံတကာဖွံ့ဖြိုးရေးဘဏ်တွေဘာတွေကလည်းယုံကြည်စိတ်ချရတဲ့ဘဏ်တွေအဲ့ဒီအမှတ်တဆင့်နော်ငွေချေးတဲ့မှတ်ပုံတင်ထားတဲ့အဖွဲ့အစည်းတွေကဆက်လက်လှုပ်ဆောင်ကြတာများပါလေ။သူတို့ဖြစ်တော့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကစီးရင်ခံစာတွေမှာတော့သူတို့ကတော်တော်လေးကိုအောင်မြင်တယ်လို့ပြောကြပါလေ။
အမျိုးသားညီညွတ်ရေး NUG အစိုးရကလည်းသူတို့ရဲ့ຫນွေဦးဖွံ့ဖြိုးရေးဘဏ်ကနေပြည်တွင်းစစ်ဒဏ်အကြီးကျယ်ခံရတဲ့ချင်းပြည်နယ်နဲ့ကင်းဒီပြည်နယ်ကစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေအတွေ့အသေးစားချင်းဝေတွေချေးဖို့တိုင်ပင်နေပြီလို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်။ဒါနဲ့ပတ်သက်ပြီး NUG ရဲ့ဘဏ္ဍာရေးဝန်ကြီးဦးတင်ထွန်းနိုင်ကအခုလိုပြောပါတယ်
ဒီဟိုကိုကျွန်တော်တို့အနေနဲ့သုံးဆဖို့ကျွန်တော်တို့မူချထားတာဒီ micro finance ဖြစ်ပါတယ်။သက်ဆိုင်ရာဒေတာမှာရှိကြတဲ့တပိုင်းတနိုင်လုပ်ငန်းစုတွေတောင်စိုက်ပျိုးရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာခုဒီကာလမှာအရေးပေါ်လူနေတဲ့အကူအစားကိုတက်နိုင်တဲ့ပုံပုံအားနဲ့ကျွန်တော်တို့နဲ့မာမိတ်တွေပေါင်းဆက်ပြီးဆောင်ရွက်ဖို့ဖြစ်ပါတယ်။တင်ထားတဲ့ဥစ္စာပမာဏဒီဒေါ်လာ5လိမ့်မကောက်ပါဘူး။ဟုတ်တော့ကျွန်တော်တို့ဒီပြင်ရင်းသွားမှာဖြစ်တဲ့အတွက်မျိုးဒီလူဖွံ့ဖြိုးရေးဘဏ်ဘက်ကနေပြီးတော့ပေါ့နော်ဒေါ်လာ5လိမ့် pilot project တွေစနိုင်ဖို့ဒီနိုင်ဆွေးနွေးနေတဲ့အချိန်ဒီမှာပဲဖြစ်ပါတယ်
အဲ့ဒီလိုအသေးစားချင်းဝေလုပ်ငန်းတွေဟာမြမအိန္ဒိချင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာအောင်မြင်နေတာတွေ့ရပါတယ် အသေးစားချင်းွေလုပ်ငန်းဟာကျေးလက်နေတောင်သူလယ်သမားမိသားစုတွေနဲ့လေယာလုပ်သားမိသားစုတွေအပါအဝင်ဆင်းရဲတဲ့မိသားစုတွေကိုချင်းငါရမှာဘင်္ဂလားဒေ့ရှ်နိုင်ငံကဒေါက်တာယူနစ်ဟာအောင်မြင်အောင်လှုပ်ဆောင်နိုင်တဲ့အတွက်ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုတောင်ချီးမြှင့်ခံခဲ့ရပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့အသေးစားချင်းငွေနဲ့တောင်သူလယ်သမားမိသားစုတွေကိုမြင့်တင်နိုင်ခြင်းတော့အခုချိန်အထိမတွေ့မြင်ရသေးပါဘူးခင်ဗျာ
ခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုချရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းပိုင်ဆိုင်မှုတွေမိသားစုတွေနဲ့ကိုယ်ပိုင်ဘဝတွေဆွန့်ပေးတော်လှန်ရေးအတွက်ပေးဆက်သူတွေအများကြီးရှိနေပါတယ်ဒီအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာတင်ဆက်ထားပါတယ်ရှင
်ခုနောက်ပိုင်းဒီတိုက်ပွဲတွေအရင်ဟိုစိတ်လာတယ်စိတ်လာတဲ့အချိန်မှာစကားစားဖက်ကရင်နေရှင်အခုဆိုရင် drone ကအရင်တုံးနေပေါ့နော် drone အရင်တုံးတော့အဲ့ဒါကြီးခက်မှန်ရခက်တယ်သူတို့ရဲ့ drone ပညာအရင်မြင့်တယ်
ပြည်သွင်းမှာအာဏာသိမ်းခံလိုက်ရပြီးတဲ့နောက်မှာပိုင်ဆိုင်မှုတွေကိုဆွလွန်ပြီးတော့တော်လှန်ရေးကာလတစ်လျှောက်လုံးမိသားစုလိုက်ပါဝင်လှုပ်ရှားနေတဲ့ရှမ်းတိုင်းရင်သူမန်းန်းဆံပဲဖြစ်ပါတယ်။တမီးအငယ်ကိုပါခေါ်ပြီးထွက်ပြေးခဲ့တာဖြစ်တယ်လို့သူမအမျိုးသားကအမှတ်13335လို့လူသိများတဲ့ရှမ်းတောင် PDF ရဲ့တည်ရင်မှုအဖြစ်လက်ရှိတာဝန်ထမ်းဆောင်နေပြီးတော့သူမကတော့အဲ့ဒီတည်ရင်ရဲ့ပြန်ကြားရေးနဲ့ဘန်ဒါရေးရှာဖွေရေးအဖြစ်အဓိကတာဝန်ယူထားတဲ့သူလည်းဖြစ်ပါတယ်။သုံးနှစ်ကျော်လာတဲ့နှွေဦးတော်လန်ရဲ့လမ်းကြောင်းပေါ်ကသူမရဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေမှန်းန်းဆန်တဲ့ဆက်သွယ်မေးမြန်းထားပါတယ
်။ဟိုဟာအနာမသိန်းခင်ရောဂလိုဖမ်ဟောက်ဆိုတဲ့ organic လို့ဟိုဟာလေးပေါ့နော်ဆက်တော့ဆိုင်ဦးကြီးခဲ့တယ်ပေါ့နော်။အပြီးတော့ဟိုဟာအနာသိန်းတော့ခါကျတော့လုတ်ပြဲဆိုတော့ဆောက်ရသွားပေါ့နော်။ပြီးတော့ဒီကျမအမျိုးသားကလည်း NLD ပါတီဝင်ဖြစ်တယ်လို့လာရှာပါလိရှိတော့ကလေးငယ်လေးနဲ့ဆိုတော့ဟိုအစမပြေတော့နာဖမ်းနေပါလေဆိုစမပြေတော့ဘေးလွတ်တဲ့နေရာတွေကိုမိသားစုလိုက်အဲ့ဒီစီပွားရေးတွေအကုန်လုံးထားခဲ့ပြီးတော့မှပြောင်းရှိလာပါတော့ဟိုဟိုခလေးကအဲ့တော့တအားငယ်တဲ့ခါကျတော့ဟိုဟာတွားရလာရတဲ့ရှေ့ရပြန်ရတာဒုက္ခရောက်တာပေါ့နော်စားတောက်ကစားရတယ်ဥတုကလည်းဟိုကိုရွှေ့ပြောင်းတဲ့နေရာနဲ့ကိုနေတဲ့နေရာနဲ့မတူတာအဲ့လိုမျိုးတွေပေါ့အကုန်လုံးဒုက္ခရောက်တယ်အလိုဆိုတော့ဟိုဟာပြီးတော့အမျိုးသားလည်းသူကတော်သေးသွားလိုက်တာဆိုတော့ပို့ပြီးတော့မှဟိုနေတာမကြဘူးနေတာမကြတော့အဲ့မှာဟိုဟာအဆင်မပြေတာနဲ့ကျမတို့ကတော့တခြားတနေရာကိုဟိုဟာစကလေးရောအဆင်ပြေမနေအောင်ခုပြောင်းလာပြီးတော့သူကတော့ဟိုအခုတော်သေးမှပဲအခုချိန်ပြီးဆက်ပြီးတော့မှနေနေရအခုဒီ SSPDF ဆိုတဲ့ဟိုတည်ရင်ဟိုသူခုဥစည်းနေပါတော့ကျမတို့အဲ့ဒီအတွက်ကိုထောက်ဖို့နေနဲ့သင်ကြားရေးနေနဲ့အားလုံးမှရှိနေတယ်ဟုတ်ပါဘူးစကန်ကတော့စကန်လိုက်နေမယ်ဆိုရင်လည်းဟိုဟာစကန်မှာတော့အေးဆေးတယ်လို့တော့တည်တယ်ဆိုပေမဲ့လည်းဘယ်လိုဖြစ်နောက်ပိုင်းကျတော့လေရင်နေအဲ့ဒီလေရင်ထက်ကို drone အောင်ပို့ပြီးတော့ကြောက်နေရပါတော့ဟိုအဲ့တော့စိုးရင်ရတာပေါ့ဟိုကိုလည်းမမြင်ရတော့လေ line ကအရင်တော့ဟိုကြားတယ်ဆိုမဲ့အခုကျတော့ line ကလည်းဆက်ခဲဖြစ်တယ် phone line လည်းမရှိဘူးဆိုတော့ဆက်တွေ့မရတဲ့အခါကျလို့ရှိရင်ဟိုစိတ်ပူရတာပေါ့နော်ဘာလို့ဖြစ်နေလဲဆိုတော့ကိုကမသိရဘူးဒီမှာကြတော့လေကိုကမိသားစုကလေးအတွက်ကိုကဟိုအကုန်လုံးစီစဉ်ရတဲ့အတွက်နှစ်ခုလုံးပူရတာပေါ့နော်ကြားထဲကနေအဲ့လိုဖြစ်နေတာပေါ့ဟုတ်ရှမ်းတောင်နဲ့တော့ဟိုအခုဒီကရင်နီနဲ့ရှမ်းတောင်မှာဟိုတော့တချို့နေမြေကြတော့နေမြေစုံမှုရှိပြီးသားပေါ့နော်ဟိုတချို့ဟိုမြို့တွေတော့ထဲမပြောတော့ဘူးအသေးစိတ်တော့အဲဒါပေမဲ့တချို့နေရာတွေတော့နေမြေစုံမှုရှိတယ်စုံမှုရှိရတဲ့အခုရှိတယ်မှာတော့တောက်လျှောက်အင်ဂျင်နီယာနဲ့အခုနောက်ပိုင်းကသူအဲ့ဒီခုန drone တွေသူကရုတ်တရက်ချင်းချက်ချင်းဟိုကဘောနော်အများကြီးကိုတခါတည်းသုံးနိုင်တယ်ဟိုလူအင်အားလဲသူတို့ကအရင်တော့လူအင်အားမရှိတော့ဆိုရင်အခုဒီဟိုစစ်မှုထမ်းဥပဒေကိုသူတို့ UA အားဖြည့်တယ်လို့ထင်တယ်အဲ့တော့လူအင်အားတွေလည်းများလာတယ်ဘောနော်ပြီးတော့ဟိုဒီ PNO ဘက်ကလည်းပူးပေါင်းတာတွေရှိတယ်ပူးပေါင်းတာတွေရှိတော့ဒီအခုဆိုရင်ရှမ်းတောင်ကတောက်လျှောက်စစ်ကြောင်းထိုးရပေါ့နော်ရှမ်းတောင်နေပြည်မျိုးဟိုဘာလို့ဆိုရင်သူတို့ဒီလမ်းကျော်တွေတောက်လျှောက်သူတို့လုံးဝပြတ်သွားတော့ဒီဘက်ကောဟိုသူတို့ရဲ့ဒီပေါ့အတွင်းထဲကိုဝင်မဲ့ကီနီထဲကိုဝင်မဲ့လမ်းကြောင်းတွေသူတို့မရှိတော့ဘောမရှိတော့ခါကြတော့ဒါကိုအဓိကအနေနဲ့ဟိုကရှမ်းတောင်သူတို့အဓိကအနေနဲ့ဟိုစစ်ကြောင်းထိုးတာဖြစ်သွားတယ်ပေါ့နော်ဟိုလိုအပ်ချက်ကတော့ဟိုအနည်းငယ်များတာပေါ့နော်ဘောင်းဆိုတောက်လျှောက်ဒီလူအင်အားတွေကလည်းတိုးလာတဲ့အတွက်ဟိုစားနေရိတ်ခါတွေကလည်းပို့ပြီးတော့လိုအပ်တယ်ဟ ဟိုထိခိုက်နေရရတရားလည်းများတယ်စေးတွေကတိတ်ယူရခက်တယ်ဝေယူရခက်တယ်ပေါ့နော်အဲတချို့နေရာတွေတော့ဟိုဟာတချို့နေရာတချို့ပစ္စည်းလေးတော့ရှိရဆိုမြဲတကယ်အဓိကတိုက်တန်းရအကြီးကျယ်ဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီစေးဝါးတွေလိုအပ်ချက်တွေရှိရပေါ့နော်ဟိုပြီးတော့ဒီလိုခုနလိုမိုင်းထိရလို့ပါလို့ဆိုလို့ရှိရင်ခြေတူးကိစ္စတွေပါရင်မှာဆိုရင်ဒီကိုကိုနေရကိုဒေတာမှာပဲမပြီးဘူးတခြားနေရာတွေချင်းပြန်လိုက်ဆက်တွေ့ရတယ်ပေါ့နော်ပြီးတော့တိုက်ပွဲတွေကလည်းတောက်လျှောက်ခုနလိုဟိုဟို drone နဲ့မကဘူးလက်နက်ကြီးလည်းတောက်လျှောက်သုံးတယ်အဲသူတို့ကတော့သူတို့ရဲ့အင်အားဟိုအင်အားလက်နက်ကိုဖော်ဖော်တီတုံးတဲ့ချိန်မှာကိုရီးယားဥမာဒီကြီးတွေဆိုလဲချွေတာရတယ်ပေါ့နော်ဒါတွေသူတို့ကလည်းတီးတယ်တီးတော့သူတို့ကတခါလေကြာရင်သူတို့ကဟိုတိုက်ပွဲမှာဟိုကိုကြီးကိုမကုံကုံအောင်အတင်းဟိုဖြုံတီးလိုက်တယ်လို့တမင်လောက်တာမျိုးတွေလည်းရှိရပေါ့နော်အဲ့တော့ဟိုကိုရီးယားလည်းတော့စင်တော့စင်ချင်စင်ချင်ပေမဲ့လည်းတခါလေကိုစကန်နီးထီကြီးရောက်လာတဲ့အချိန်မှာကျတော့လဲဗာမျိုးကျတော့ကောက်ွယ်မှပဲဖြစ်မဲ့အချိန်ကြီးလေအဲ့လိုမျိုးမှဆိုရင်လက်နက်တွေဒီ drone ကလည်းပြတ်ကျထားတဲ့အတွက် drone တွေဒီလက်နက်ခေရန်အကုန်လုံးနှိပါပါပဲလိုအပ်တာတော့ဗောနော်ဟိုကြစ်ကြစ်လစ်လစ်တော့အကုန်လုံးတော့အဲ့လိုသုံးသွင်းနေတဲ့အတိုင်းပဲလေတိုက်ပွဲရတောက်လျှောက်အနီးကပ်နာဖြစ်လာတဲ့အတွက်လက်နက်ခေရန်တော့အဓိကအရေးကြီးတာဗောနော်
အာနာတိန်သားတဲ့၃နှစ်ကျော်ကာလအတွင်းမှာအသက်တွေတည်ဆုံခဲ့ရတဲ့လူတွေအများကြီးရှိသလိုပိုင်ဆိုင်မှုတွေကိုပါလက်လွတ်ဆုံးရှုံးခဲ့ရသူတွေနဲ့မိသားစုတွေတကွဲတပြားဖြစ်ကုန်ရတဲ့အထိဖြစ်ရတွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာမှရှန်တိုင်းရင်လူမနန်းဆိုင်ရဲ့အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘလူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပါမယ်ရှင်။ကာဇာကဒုက္ခသည်စခန်းကိုအစ္စရေးတို့ဝင်ရောက်စီးနှင်ပြီးတဲ့နောက်တစားကန်၄ယောက်ကိုဒီသတင်းပတ်ကုန်မှာကဲတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီစစ်စင်ရဲ့အတွင်းပါလက်စတိုင်294ဦးထက်မနည်းကိုတပ်ဖြတ်ခဲ့တယ်လို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာမှာဖြစ်ခဲ့ရက်စဲဖို့ချိုးဖောက်တဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းဒီသတင်းပတ်အတွင်းအရှိအလဲပိုင်းကိုထပ်ပြီးတော့သွားမှာပါ VOA သတင်းတောက် Arab Arabacity ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်2023ခုနှစ်အောက်တိုဘာ9ရက်နေ့က Israel ကို Hamas တွေဝင်ရောက်စီးနှင်ချိန်ဖမ်းဆီးသွားတဲ့တစားကန်တွေကတချို့ပြန်လည်ကယ်တင်လိုက်နိုင်တဲ့ဗီဒီယိုကို Israel ကာကွယ်ရေးတပ်တွေဘက်ကထုတ်ပြန်ပါတယ်ဒီဗီဒီယိုအစ်စ်အမှန်ဟုတ်မဟုတ်ကိုတော့ VOA အနေနဲ့တီးကြားအတည်မပြုနိုင်ပါဘူးအခုလိုတစားကန်လေးဦးပြန်လဲကယ်တင်လိုက်နိုင်တာဟာမနစ်ကနှစ်ကုန်ပိုင်းစစ်ပွဲစကားတွေကအရေးအတွက်အများဆုံးကယ်တင်နိုင်လိုက်တာလည်းဖြစ်ပါတယ်တစားကန်တွေစေကူတမှုခံယူဖို့တယ်အဗီကိုရောက်တဲ့ခါမှာတော့အစ္စရေးကိုဆက်လက်ရှင်းသမယ်ဆိုတဲ့တချင်းကိုအားလုံးကတီးဆိုပြီးတော့ကြိုဆိုခဲ့ကြပါတယ်ဂါဇာမှာတော့အစ္စရေးကိုဆက်ဆင်ရေးအတွင်းပါလက်စတိုင်းနဲ့90ကျော်တည်ဆုံးခဲ့တယ်လို့ဟာမတ်စ်ထိကျုပ်ထားတဲ့ဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောပါရယ်ဒုက္ခသည်တွေရှိနေတဲ့ကျောင်းဆောင်ကိုအစ္စရေးတပ်ကတိုက်ခိုက်ပြီးတဲ့နောက်လေကြောင်းကနေလည်းထပ်မံတိုက်ခိုက်တယ်လို့ဆိုပါရယ
် The tragedy of civilians
being killed ဟာမတ်စ်ရင်းနဲ့ရင်ဆိုင်တိုက်တဲ့အခါရဲသားတွေထိခိုက်ဒေဆုံးရတာကတော့စိတ်မကောင်းစရာပါကျွန်တော်တို့ရဲ့စစ်စင်ရေးဦးစားပေးကဒဇာကန်တွေကိုကယ်ပြီးအိမ်ပြန်ခေါ်ဖို့ပါအစ္စရေးအားလုံးအတွက်ပို့ပြီးဘေးရန်ကင်းဖို့ဆောင်ရွက်တာပါပါလက်စတိုင်းတွေအတွက်လည်းအလားတူပ
ါဂါဇာဒေသကဟမ်မတ်စ်တွေရဲ့လက်နက်အများအများကိုသိမ်းဆဲဖို့အစ္စရေးကဝေးတက်ကဆက်ပြီးတော့ထိုးစစ်ဆင်နေမြင်ရှင်းလင်းနေတဲ့အချိန်ထဲမှာမဟာမိတ်အမေရိကန်ကလည်းဟမ်မတ်စ်အနေနဲ့အပြစ်ကက်ရဆဲဖို့သဘောတူမဲ့ဆိုရင်ပြည်ပခန့်တွေချက်ချင်းရပြစ်နိုင်မှာဖြစ်ကြောင်းပြောရတယ်
That point we believe needs to be reinforced by
အခုလိုဖြစ်ဖို့ဆိုရင်နိုင်ငံတကာအတိုင်းအဝန်းကလည်းဝိုင်းဝန်းတိုက်တွန်းဖို့လိုပါတယ်ဟာမတ်စ်ကသာသဘောတူလိုက်မယ်ဆိုရင်စစ်စင်ရေးတွေဆက်လုပ်ဖို့လည်းမလိုအပ်တော့ပါဘူးတစားကန်တွေငြိမ်းချမ်းချမ်းနဲ့ကိုယ်ရင်ကိုယ်ပြန်လာယူမှာပဲ
2023ခုနှစ်အောက်တိုဘာ9ရက်နေ့မှာဟာမတ်စ်တွေကအစ္စရေးကိုဝင်ရောက်တိုက်ခိုက်ပြီးတော့လူပေါင်း1200ကိုတပ်ပစ်ခဲ့ရတာကနေIsrael Hamas စစ်ပွဲဖြစ်လာတာပါ။ Israel ဘက်ကထိုးစစ်အတွင်ပါလက်စတိုင်း 38,000 ကျော်တည်ဆုံးခဲ့ပြီးဖြစ်တယ်လို့ဂါဇာကျမ်းမာရေးဝန်ကြီးဌာနကတော့ပြောဆိုပါရတယ်။ဒီတော့တွင် Israel ဝန်ကြီးချုပ် Benjamin Netanyahu ဦးဆောင်တဲ့အစိုးရပေါ်အပတ်စဉ်ဆန္ဒပြတာတွေရှိနေပြီးတော့ Netanyahu နေရာမှာအစားထိုးမဲ့ဝန်ကြီးချုပ်ရွေးကောက်ပွဲကျင်းပပေးဖို့နဲ့တစားကန်တွေလွတ်မြောက်အောင်ဆောင်ရွက်ဖို့ Israel လူထုကတောင်းဆိုနေကြပါတယ်။အပြစ်ကက်ရစိုင်းနဲ့ပြည်ပခန့်တွေအဆုံးသတ်ဖို့ American နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းအရှိအလဲပိုင်းဒေသကိုဒီသတင်းပတ်တင်ထပ်မံသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
VOA မေရိ
American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်။ဒိမတ်နိုင်ငံကမ်းခြေမြို့လေးတစ်ခုမှာနိုင်ငံတကာကသဲပပုပညာရှင်တွေလာရောက်ဖန်တီးချတဲ့သဲပပုပွဲတော်တစ်ခုကိုကျင်းပနေပါတယ်။သဲတွေနဲ့အရာမပပုရုပ်ထုကြီးတွေလှုပ်ထတာကိုမတ်ဆွမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ချရအောင်ပါရှင
်။ဒိမတ်နိုင်ငံကိုပင်ဟေဂန်မြို့တော်ရဲ့အနောက်မြောက်ဘက်မှာတည်ရှိတဲ့ဟူနေစတယ်ကန်ယူရက်မြို့မှာလွန်ခဲ့တဲ့2012ခုနှစ်ထဲကစပြီးတော့နှစ်တိုင်းလုပ်တဲ့သဲပပုပွဲတော်ကိုကျင်းပနေပါဗျ။မေလ18ရက်နေ့ကနေအောက်တိုဘာ20ရက်နေ့အထိကျင်းပတဲ့သဲပပုပွဲတော်မှာအမေရိကန်၊ကနေဒါ၊ဗြိတိန်စတဲ့နိုင်ငံစုံကသဲပပုပညာရှင်15ယောက်ထံမှနေအေယာမသဲပပုရုပ်ထုကြီးတွေကိုဖန်တီးပြသနေပါဗျ။လူဦးရေ 8,000 လောက်သာရှိတဲ့စိတ်ကမ်းမြို့လေးမှာသဲပပုပွဲတော်ချိန်ဆိုရင်တခြားကနေလာကြည့်ကြတဲ့ဧည့်သည်တွေကြောင့်မြို့ကစီကားနေလေးရှိတယ်လို့မြို့ကန်တွေကပြောပါဗျ။နှစ်စဉ်ကျင်းပတဲ့သဲပပုပွဲတော်ကဒီနှစ်မှာ73ချိန်မြောက်ဖြစ်တာမို့ Faith and Superstition ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပပါရယ်နံပါတ်73ဟာကံမကောင်းတဲ့နံပါတ်လို့တချို့ကအယူရှိကြတာမို့ကိုယ်ခွေယုံကြည်မှုနဲ့အယူသဲမှုဆိုတဲ့ခေါင်းစဉ်ကိုရွေးချယ်ဖြစ်တာလို့ပွဲစီစဉ်သူကပြောပါရယ်လူသားတွေဟာတမိုင်းတလျှောက်ကိုယ်ယုံကြည်တဲ့ဘာသာကိုယ်ခွေမှုနဲ့အယူသဲမှုတွေကိုဘဝရဲ့လမ်းပြမှုတစ်ခုဖြစ်နေအလေးထားလာခဲ့ကြတာကိုမိမောင်းထိုးပြချင်တာဖြစ်တယ်လို့ပြောပြပါရယ်
Faith and superstitions it's a funny thing because faith even if you say
ကောင်းစဉ်ကကိုယ်ခွေယုံကြည်မှုနဲ့အယူသဲမှုပါဘာဘာသာကိုမှမယုံကြည်ဘူးလို့ပြောတာကကိုယ့်ရဲ့ယုံကြည်မှုဖြစ်တော့ရေစရာတော့ကောင်းနေပါတယ်ကိုယ်ခွေယုံကြည်မှုဆိုတာလူတိုင်းအတွက်စဉ်းစားစရာလိုက်နာစရာကိစ္စတစ်ခုလို့ဖြစ်ပါတယ်အယူသဲမှုကလည်းအတူတူပါပဲဒီကောင်းစဉ်နဲ့ပွဲတော်လုပ်မယ်လို့စပြောတော့ဘဘူးစရာတွေကကောင်းပါမလားဆိုပြီးဖြစ်ကြပါတယ်ကူတော့စိတ်ဝင်စားစရာကောင်းစဉ်တစ်ခုလို့လက်ခံကြပါရစေ။သဲပပုလက်ရာတွေမှာယုံကြည်ကိုးကွယ်မှုနဲ့စိုင်းနာမျိုးတွေဥပမာတချို့လူတွေယုံကြည်လက်ခံထားကြတဲ့ကဘာကြီးကပြားတယ်ဆိုတာမျိုးအယူသဲတဲ့ကိစ္စတွေကိုတွေ့ရမှာဖြစ်ပါတယ်
။သဲတွေနဲ့ရုပ်ထုကြီးတွေဖန်တီးရတဲ့ပွဲတော်မှာပါဝင်ကြတဲ့ဘဘူးပညာရှင်တွေကသဲအပြင်သစ်တန်းရေခဲစတာတွေနဲ့ဘဘူးရုပ်ထုကြီးတွေကိုဖန်တီးကြလေရှိသူတွေများပါတယ်။အခုပွဲတော်မှာပညာရှင်တယောက်ကိုသဲပပုရုပ်ထုကြီးအနည်းဆုံးနှစ်ခုဖန်တီးကြပါတယ
် My sculpture is about the shooting star so I also had a story with my dad
ကျေကျူရဲ့အကြောင်းသဲပပုရုပ်ထုကိုကျွန်မလုပ်နေတာပါလူတွေဆက်ကြောက်လာကြီးနဲ့ဆက်သွယ်နိုင်ဖို့ကျေရီရှိနေတယ်ဆိုတဲ့ပုံမြင်ကိုကျွန်မအဖေအမြဲပြောပြဖူးပါတယ်ကျေကျွေတာကိုမြင်ချိန်မှာဆူတောင်းရင်ဆူတောင်းပြည်တယ်လို့အဖေကအမြဲပြောတယ်ဒီပွဲတော်ရဲ့ခေါင်းစဉ်ကကိုယ့်ရဲ့ယုံကြည်မှုနဲ့ဆိုင်နေတော့ကျွန်မယုံကြည်ထားတဲ့အကြောင်းတစ်ခုကိုပုံဖော်ထားတာဖြစ်ပါတယ်ကျွန်မအတွက်ကဘဝမှာတစ်ခုခုကိုယုံကြည်မှုရှိနေဖို့သိက္ခာအရေးကြီးပါတယ်ကိုယ့်ကိုယ်ကိုယုံကြည်ဖို့ချစ်ချင်းမေတ္တာကိုယုံကြည်ဖို့စသဖြင့်ပေါ့
ခိဘက်မြို့မှာနေတဲ့ဘဘူးပညာရှင်ကအရင်တုန်းကနှင်းတွေရေခဲတွေနဲ့ဘဘူးရုပ်ထုကြီးတွေကိုဖန်တီးခဲ့သူဖြစ်ပြီးတော့လွန်ခဲ့တဲ့9နှစ်ကမှသဲဘဘူးရုပ်ထုတွေကိုစလုပ်ခဲ့တာပါ9လအထိကြာမြင့်တဲ့ပွဲတော်ဖြစ်တာမို့ဖန်တီးထားတဲ့သဲဘဘူးရုပ်ထုကြီးတွေရေရှည်ခံအောင်ပြုလုပ်ကြရတယ်လို့ပြောပြပါတယ
် This scent particularly is very strong scent and becomes rock
ဒီသဲတွေကတော်တော်ကိုကြစ်လက်ပြီးကြောက်ခဲလို့မာသွားတဲ့သဲမျိုးတွေဖြစ်ပါတယ်ရေပြည်အလုံးခြောက်သွားရင်ကြောက်ခဲလို့မာသွားပါတယ်။ကျမတို့အသေးစိတ်ထုစစ်ပုံဖော်ပြီးပြီဆိုရင်ကော်နဲ့ရေနည်းနည်းဖြန်းရပါတယ်။အဲဒါမှမိုးရွာရွာနေပူပူလေတိုက်တိုက်ထွင်းထူထားတဲ့ပုံတွေပြတ်မသွားအောင်ကာကွယ်နိုင်မှာဖြစ်ပါတယ်။
ပွဲတော်လာကြည့်သူတွေအနေနဲ့ဗဟုပညာရှင်တွေသဲဗဟုရုပ်ထုကြီးတွေဖန်တီးနေတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်။သဲတွေကိုတုံးပြီးဗဟုရုပ်ထုကြီးတွေဖန်တီးကြတဲ့ပညာဟာလွန်ခဲ့တဲ့အနှစ်20အတွင်းမှာတိုးတက်ပြောင်းလဲလာတယ်လို့ကမ္ဘာသဲဗဟုရုပ်ထုပြိုင်ပွဲမှာပထမဆုရဘူးတဲ့ပညာရှင်က AP သတင်းဌာနကိုပြောပြပါတယ်။
We grew like, you know, past 20 years the scale and what we can do now has changed a lot and I think the scale
လုံးရဲ့အနည်းငယ်အချိန်ကလက်ရာတွေနဲ့အခုလက်ရာတွေတော်တော်ကိုကွာသွားပါပြီအခုဆိုရင်မြင်နေရတဲ့အတိုင်းဗပုလက်ရာတွေတိတ်ကိုကောင်းပါတယ်တဲဗပုလက်ရာတွေကိုလူတွေအမြဲမပြတ်လေ့လာနေသလားဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့အခုတော့တဲဗပုတွေကိုမြင်တာနဲ့ဒါတွေကတဲတွေနဲ့လှုပ်ထားတာလားဆိုတာမျိုးတအံ့တအောဖြစ်သွားကြပါတယ်
သူကကမ္ဘာနိုင်ငံအနှံသွားပြီးတော့တစ်ပင်စိုက်ပျိုးတဲ့ project ကိုနှစ်တော်ကြာကြာလုပ်ခဲ့ဘူးတာမို့သူရောက်ခဲ့ဖူးတဲ့နိုင်ငံတွေကနေသဲဗပုတွေဖန်တီးဖို့စိတ်ကူးအတွေ့အကြုံတွေအပြင်ပို့ပြီးတော့လက်ရာမြောက်စီတဲ့နေတွေကိုလေ့လာနိုင်ခဲ့တာဖြစ်ပါတယ
် When you start looking there's always support system that we use is it and then once you we can use
ရုပ်တွေကိုအသေးချာကြည့်ရင်တစ်ခုနဲ့တစ်ခုပံ့ပိုးထားတဲ့စနစ်နဲ့လှုပ်ထားတာကိုတွေ့ရပါလိမ့်မယ်။အဲဒီလိုပံ့ပိုးထားတဲ့စနစ်ကိုမသိတောင်ကျွန်တော်တို့ကဖန်တီးရပါတယ်။ရုပ်တရက်ဆိုရင်မမြင်နိုင်ပေမဲ့ကျွန်တော်တို့ကအဲ့ဒီနီးနဲ့လှုပ်ထားတာပါ။လူတွေရဲ့အမြင်ကိုလှည့်စားနိုင်အောင်ဘယ်လိုပုံဖော်ရမယ်ဆိုတာကျွန်တော်တို့အတွေ့အကြုံကနေသိတာပြောင်းလဲလာတယ်လို့ထင်ပါတယ်။
73ချိန်ရှိပြီဖြစ်တဲ့ဒန်မတ်နိုင်ငံကသဲဗပုပွဲတော်ကိုလာကြည့်ကြသူတိုင်းအခုလိုမျိုးဗပုရုပ်ထုကြီးတွေကိုသဲတွေနဲ့လှုပ်ထားတာကိုမြင်ရတဲ့အခါမှာမယုံနိုင်အောင်ဖြစ်သွားကြလိမ့်ရှိတယ်လို့ပွဲတော်စီစဉ်သူကပြောပြပါတယ
် First thing people say is it's amazing they can do it and then in sand
ဒီလိုရုပ်ထုကြီးတွေဖန်တီးထိုင်တာအံ့ဩစရာကောင်းလိုက်တာလို့မြင်တဲ့သူတိုင်းအရင်ဆုံးပြောကြလိမ့်ရှိပါတယ်တစ်ဆက်တည်းမှာတဲတွေနဲ့လှုပ်ထားတာဆိုပြီးမယုံနိုင်အောင်လည်းဖြစ်ကြပါတယ်တဲပဲဖြစ်ဖြစ်ကြောက်တုံးပဲဖြစ်ဖြစ်ပုံဖော်ရတာချင်းကအတူတူပါပဲတဲကတော့ပိုပြီးမြန်မြန်ပုံဖော်ဖန်တီးရပါတယ်အေယာမတဲတုံးကြီးတွေကနေရုပ်ပုံတွေပေါ်လာအောင်ထွင်းထုကြရတာဖြစ်ပါတယ
်ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်ရဲ့အနောက်မြောက်ဘက်ဟူနစ်စတယ်ကန်ယိုရက်မြို့မှာကျင်းပနေတဲ့သဲဗပုရုပ်ထုပွဲတော်ကိုစတင်ကျင်းပခဲ့တဲ့လွန်ခဲ့တဲ့73နှစ်ထဲကအခုချိန်ထိလာရောက်ကြည့်ကြသူ9သိန်းထက်မနည်းရှိပြီလို့ပွဲစီစဉ်သူတွေကပြောပါရယ်အခု2024ခုနှစ်မှာမေလလယ်ကနေအောက်တိုဘာလလယ်အထိကျင်းပနေတဲ့ဒီပွဲတော်မှာလည်းလာကြည့်သူ6000ထက်မနည်းရှိကြလိမ့်မယ်လို့ခန့်မှန်းထားပါရယ်သဲဗပုပွဲတော်လာကြည့်သူတွေအနေနဲ့ကိုယ်တိုင်ဖန်တီးခြင်းစိတ်ပေါက်လာခဲ့ရင်ဖန်တီးနိုင်အောင်လှုပ်ပေးထားသလိုကလေးတွေအတွက်လည်းသဲနဲ့ပုံဖော်ပုံဆွဲကစားနိုင်ဖို့နေရာလုပ်ပေးထားပါရဲ့ရှင်။ကျွန်မစုမြတ်မော်ပ
ါ။ VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထူးနေ့မနေ့ခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒင်ရဲ့တားဖြစ်သူဟန်တာဘိုက်ဒင်ဟာပြစ်မှုကြီးသုံးမှုနဲ့အပြစ်ရှိတယ်လို့ဖက်ဒရယ်တရားရုံးဂျူရီအဖွဲ့ကအင်ကာနေမှာဆုံးဖြတ်လိုက်ကြပါတယ်။သမရဘိုက်ဒန်ကတော့တရားစီရင်ရေးဖြစ်စဉ်ကိုလေးစားမယ်လို့ပြောဆိုထားပါတယ်။အမေရိကန်သမရတာဝန်ထမ်းဆောင်စဉ်အတွင်းသားသမီးတဦးဦးကိုရာဇဝတ်ကြောင့်အရာအဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာဒါဟာအမေရိကန်သမိုင်းမှာပထမဆုံးလည်းဖြစ်ပါတယ်။ဂါဇာနဲ့ဝင်းကျင်ဒေသမှာလူသားချင်းစာနာထောက်ထားမှုအခြေအနေအတော်ကြီးဆိုးနေတာကိုတုံ့ပြန်တဲ့အနေနဲ့ပါလက်စတိုင်းအရက်သားတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီထပ်တိုးပေးနေကြောင်းအမေရိကန်ကပြောပါတယ်။2020ခုနှစ်ကတည်းကအမေရိကန်ကပေးခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုစီးပွားရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီအတွက်ဒေါ်လာ 1.8 ဘီလီယံအပေါ်မှာနောက်ထပ်အကူအညီသစ်ဒေါ်လာ400လေးသန်းထပ်ပေးမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကကြေညာတာဖြစ်ပါတယ်။ဇွန်လ13ရက်နေ့ကနေ15ရက်နေ့အထိအီတလီနိုင်ငံမှာကျင်းပမဲ့ဆက်မှုထိပ်သီးညီလာခံမှာတရုတ်စီးပွားရေးချင်းချောင်မှုနဲ့ရုရှားရဲ့ယူကရိန်းထိုးစစ်ချင်းချမှုနှစ်ရက်ကိုဟန်တာပြီးကမ္ဘာလုံးဆိုင်ရာဘုံစင်ခေါ်ချက်တွေကိုကင်တွယ်ဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတိုက်တွန်းပွဲရှိနေပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွယ်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။